Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမသောရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်တန်ကနေ2019ခုနှစ်မေလ24ရက်တောက်ကြနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ1925 32နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီညပိုင်းစီစဉ်မှုကကျမစုမော်ပါရှင်
။ကျမကတော့စုမြတ်မော်ပါ။ဗြိတိန်ဝန်ကြီးချုပ်ထရီဇာမေကဂျွန်လ9ရက်နေ့ကျရင်နှုတ်ထွက်တော့မယ်လို့ကြေညာလိုက်ပါတယ်။ယာတီဥရုပြောင်းလဲဖောက်ပြန်မှုကိုထိထိရောက်ရောက်ကင်တွယ်ဖို့တောင်းဆိုတဲ့အနေနဲ့ကမ္ဘာနိုင်ငံတွေကကျောင်းသူကျောင်းသားထောင်ပေါင်းများစွာလမ်းလျှောက်ဆန္ဒပြနေကြပါတယ်။ဒီလိုနောက်ဆုံးရသတင်းတွေကိုကိုရနိုင်နဲ့ကြေညာပေးပါမယ်။
ဟုတ်ကဲ့ပါရှင်တောက်ကြညအတွက်ထိတ်တန်းရောက်သတင်းလာတွေကတော့ကချင်ပြည်နယ်ပြည်မှာစစ်ပွဲကြောင့်နေရက်ဆုံးခွာရသူတွေနေရက်ပြန်ဖို့နောက်ပြီးတော့နေရက်ပြန်မဲ့သူတွေအတွက်အကူအညီပေးဖို့အစိုးရမျိုးသားပြန်လည်တင်ပြရေးညီညွတ်ရေးဗဟိုဌာနနဲ့ကချင်စစ်ဘေးရှောင်ကော်မတီတို့ဆွေးနွေးနေကြပါတယ်ဒီအစီအစဉ်ဟာဖြစ်နိုင်ပါမလား
ပြည်သူခဖြစ်နေတဲ့ဒီတိုက်ပွဲကိုအရင်မရက်ပြနဲ့လက်မအရင်မထိုးပြနဲ့ကျွန်တော်တို့ဒီ IGP ကိုကြံခိုင်းမဲ့
ဒီသတင်းနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်ရှင်။နောက်ပြီးတော့ဒီရခိုင်ပြည်နယ်အတွင်းကစစ်ရေးအခြေအနေနဲ့ပတ်သက်ပြီးတော့သတင်းစာရှင်းလင်းပွဲအောင်တပြေကျေးရွာမှာကြောင်မီးသွေးတုံးနဲ့ဘီလက်မြေဆက်ယုံတိဆောက်တာကိုကန့်ကွက်သူတွေရဲ့ဒီအခြေအနေနောက်ဆက်တွဲနဲ့အတူထိုင်းနိုင်ငံမှာဆေးကြောက်ကိုကျန်းမာရေးလိုအပ်ချက်အရာသုံးဆွဲခွင့်ပြုလိုက်တဲ့ဥပဒေနဲ့ပတ်သက်ပြီးတော့ဒီသတင်းလွှာတွေကိုတင်ဆက်ပေးဖို့ရှိသလိုအပတ်စဉ်ကဏ္ဍတွေမှာတော့အမျိုးသမီးကဏ္ဍသုတဆုံလေးအမေရိကန်တခွင်အစီအစဉ်နဲ့အတူသိပ္ပံနဲ့နည်းပညာကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုရင်းဆုံးကတော့တောက်ကြညရဲ့နောက်ဆုံးရသတင်းတွေကိုမဆုမြတ်မွန်နဲ့ကိုရနိုင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင
်ဗြိတိန်ဝန်ကြီးချုပ်ထရီဇာမေကဝန်ကြီးချုပ်ယာရုကနေနှုတ်ထွက်တော့မယ်လို့ဒီကနေ့အကြေညာလိုက်ပါတယ်EU နဲ့ဝန်ကြီးချုပ်မေအစိုးရကြားရရှိထားတဲ့ဗြိတိန်နှုတ်ထွက်ရေး Brexit သဘောတူညီချက်တွေကိုဗြိတိန်ပါလီမန်မှာထောက်ခံမှုရအောင်မလုပ်နိုင်ခဲ့တဲ့နောက်ယာရုကနေဆင်းပေးမယ်လို့ကြေညာခဲ့တာဖြစ်ပါတယ
် But it is now clear to me that it is in the best interest of the country for a new prime minister to lead that effort.
ဗြိတိန်နှုတ်ထွက်ရေးကိစ္စတွေကိုဝန်ကြီးချုပ်တစ်ကဥဆောင်တာဟာတိုင်းပြည်အကျိုးအတွက်အကောင်းဆုံးဖြစ်တယ်ဆိုတာရှင်းရှင်းသဘောပေါက်ပါတယ်။ဒါကြောင့် Conservative Party ခေါင်းဆောင်ယာရုကနေဂျွန်လ9ရက်နေ့မှာနှုတ်ထွက်မယ်လို့ကြေညာသွားတာဖြစ်ပါတယ်။ဗြိတိန်ဝန်ကြီးချုပ်တစ်ရွေးချယ်မှုကိုတော့ရှေ့သတင်းပတ်မှာစတင်မှာပါ။တိုင်းပြည်ချစ်စိတ်နဲ့ Brexit အတွက်အကောင်းဆုံးဖြစ်အောင်သူ့ဘက်ကလုပ်ခဲ့ပေမယ့်မအောင်မြင်ခဲ့တဲ့အတွက်အင်မတန်စိတ်မကောင်းဖြစ်ရတယ်ဆိုတာကိုလည်းအမှတ်10 Downing Lane ဝန်ကြီးချုပ်အိမ်ရှိမှာဝန်ကြီးချုပ်မေကြေညာစင်မှာပြောသွားပါတယ်။ဝင်ကြီးချုပ်အစ်စ်ဖြစ်လာမဲ့သူအနေနဲ့ EU ရဲကနေဗြိတိန်နှုတ်ထွက်ဖို့တတ်မှတ်ထားတဲ့အောက်တိုဘာ31ရက်မတိုင်ခင်ဗြိတိန်ပါလီမန်ကအတည်ပြုနိုင်မဲ့သဘောတူညီချက်တွေရရှိအောင်လုပ်ရမယ့်စိန်ခေါ်မှုကိုရင်ဆိုင်ရမှာပါ။အရင်ပြည်ထရေးဝင်ကြီးတာဝန်ယူခဲ့တဲ့ထရီဇာမေဟာ2016ခုနှစ်မှာဝင်ကြီးချုပ်ဟောင်းဒေးဗစ်ကင်မရွန်ဂျာရုကနေနှုတ်ထွက်သွားပြီးတဲ့နောက်ဝင်ကြီးချုပ်ဖြစ်လာခဲ့တာပါ။EU ရဲကဗြိတိန်နှုတ်ထွက်လို့တဲ့အများပြည်သူဆန္ဒကိုအကောင့်ထည့်ဖော်ရမယ်လို့ပြောကြပြီး EU သဘောတူညီချက်တွေရရှိအောင်ဆောင်ရွက်ခဲ့ပေမဲ့ဗြိတိန်ပါလီမန်မှာ၃ချိန်ပယ်ချခံခဲ့ရပါတယ်။လွှတ်တော်အမတ်တွေထောက်ခံတဲ့သဘောတူညီမှုမျိုးရဖို့အတိုက်ခံ Labour Party ခေါင်းဆောင်တွေနဲ့ဆွေးနွေးခဲ့ပေမဲ့လည်းဆွေးနွေးမှုပြတ်ခဲ့ပါတယ်။ EU နဲ့ဗြိတိန်ကြားနှုတ်ထွက်ပြီးနောက်လိုက်တရရမဲ့သဘောတူညီချက်တွေနဲ့ပတ်သက်လို့ကန့်ကွက်တဲ့အနေနဲ့သူ့လက်ထက်မှာအစိုးရအဖွဲ့ဝင်တချို့လည်းယာရုကနေနှုတ်ထွက်ခဲ့ကြပါတယ်။
ပြည်နိုင်ငံနဲ့ဖြစ်ပေါ်နေတဲ့ကုန်သွယ်ရေးစစ်ပွဲကြောင့်ထိခိုက်နေတာနေရတဲ့အမေရိကန်လက်သမားတွေအတွက်အမေရိကန်ဒေါ်လာ16ဘီလီယံထောက်ပံ့ကူညီသွားမယ်လို့သမ္မတဒေါနယ်ထရမ့်ကကတိပြုပြောကြားလိုက်ပါတယ်။သမ္မတထရမ့်ကတီးနှံစိုက်ပျိုးတဲ့တောင်သူတွေ၊မိမိရဲ့သမားတွေ၊နိုးနယ်နိုးထွက်ပစ္စည်းထုတ်လုပ်သူတွေကိုခြံရံပြီးတော့ကျန်သာပြည်နေကအိမ်ပြီးတော့မှအဲ့လိုချညာခဲ့တာပါ။တရုတ်သွင်းကုန်ခွန်တွေကနေဝင်လာမဲ့ဒေါ်လာဘီလီယံပေါင်းများစွာဟာအမေရိကန်လက်သမားတွေအတွက်ကြီးမားတဲ့အထောက်အကူဖြစ်လာစေမယ်လို့သမ္မတထရမ့်ကပြောပါတယ်။လေသမားတွေဝင်ငွေကောင်းတဲ့နှစ်တွေပြန်ရောက်လာဖို့ဆန္ဒရှိကြောင်းကိုလည်းသမ္မတထရမ့်ကပြောဆိုသွားပါတယ်။တရုတ်ရဲ့တွင်းကုန်ခွန်းနှစ်အပေါ်အခွန်တိုးကောက်တာကိုလက်တုံ့ပြန်တဲ့အနေနဲ့အမေရိကန်ပို့ကုန်တွေကိုတရုတ်ကတန်းပြန်အခွန်တိုးကောက်ခဲ့တဲ့အတွက်နှိမ့်နာခဲ့ကြတဲ့အမေရိကန်လေသမားတွေကိုဒုတိယအကြိမ်ဖြစ်ခုလိုထောက်ပံ့ချေပေးတာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ကလည်းလေသမားတွေကိုအမေရိကန်ဒေါ်လာ12ဘီလီယံထောက်ပံ့ချေပေးခဲ့ပါသေးတယ်ခင်ဗျာ။
အီရန်ဘက်ကရှိလာနိုင်တဲ့ရန်အနေကိုကာကွယ်ဖို့အတွက်အရှိအလေပိုင်းကိုအမေရိကန်တပ်သား9000ကနေ10000ကျားဆေးလွတ်မယ်ဆိုတဲ့သတင်းတွေကိုအမေရိကန်ယာယီကာကွယ်ရေးဝန်ကြီးပက်ထရစ်ရှန်နဟန်ကပယ်ချလိုက်ပါတယ်။ပန်တဂွန်စစ်ဌာနချုပ်ကတပ်သား9000ဆေးလွတ်ဖို့စဉ်းစားနေတယ်လို့ရိုက်တာသတင်းဌာနကထုတ်ပြန်ခဲ့တယ်လို့ AP သတင်းဌာနကတော့တပ်သား10000လို့ထုတ်ပြန်ခဲ့တာပါ။ဒီအရေးအတွက်ဟာမမှန်ဘူးလို့ယာယီဝန်ကြီးရှန်နဟန်ကသတင်းတောက်တွေကိုပြောကြားပါတယ်။ဒါပေမဲ့အမေရိကန်တပ်တွေဆေးလွတ်ဖို့စဉ်းစားနေတယ်ဆိုတာကိုတော့အင်ဂျီရောမှာတမရကိုအခြေအနေတွေရှင်းလင်းမပြောခင်မှာသူကအတီးပြူပါတယ်။ ထောင်ထဲချီတဲ့တပ်တွေဆေလွတ်တာအပါအဝင်အရှိအလေပိုင်းမှာဖြစ်နေတဲ့တင်းဟောင်မှုတွေကိုတုံ့ပြန်နိုင်မဲ့နည်းလမ်းတွေကိုကာကွယ်ရေးဝန်ကြီးနဲ့ပူတွဲစစ်ဦးစီးချုပ်များရဲ့ဥက္ကဋ္ဌဘိုးချုပ်ကြီးဂျိုးဆက်ဒန်ဖော့တို့ကသမ္မတထရန့်ကိုကြာသာပတင်းတွေကရှင်းလင်းပြောကြားခဲ့ပါတယ်လူအရင်တက်တွေဆေလွတ်မယ်လို့စစ်တပ်အကြီးအကဲတွေနဲ့မတွေ့ဆုံခင်မှာသမ္မတကလည်းပြောကြားပါတယ်အမေရိကန်ရေတပ်စစ်သမောအုပ်စုတဲ့တိုက်ခိုက်ရေးအဖွဲ့ကိုမေလဇန်ပိုင်းတွေကအရှိအလေပိုင်းဒေသကိုဆေလွတ်ထားပြီးဖြစ်ပါတယ်
WikiLeaks Internet Website တီထောင်သူ Julian Assange ကိုနောက်ထပ်ဆွဲချက်အသစ်တွေနဲ့တရားစွဲလိုက်တယ်လို့ American အစိုးရရှင်တွေကပြောပါတယ်။သူကိုတရှိုလုံးမှုအုပ်ရေရနောက်ထပ်အမှုတစ်နေနဲ့တရားစွဲလိုက်တာဖြစ်ပါတယ်။အခုဆွဲချက်တစ်က2016သမရွေးကောက်ပွဲကခုယူခံလိုက်ရတဲ့ Democratic Party ရဲ့ email တွေကို WikiLeaks ကနေဖြန့်ခဲ့တာနဲ့မသက်ဆိုင်ဘူးဆိုပြီးတော့ပြောပါတယ်။ American အစိုးရကအမှုဆွဲချက်မှုနဲ့ဆွဲချက်တင်ထားတဲ့အထက်မှာ Assange American စစ်တပ်ရဲ့ဝန်ထမ်းဟောင်း Chelsea Manning နဲ့ပေါင်းပြီးတော့အောက်ခံတဲ့အီရတ်စစ်ပွဲတွေအပါအဝင်ဂွန်တနာမိုဂျင်းစခန်းနဲ့ဆိုင်တဲ့အမေရိကန်အစိုးရရဲ့ထိတ်တန့်ရှုဝတ်ချက်တရင်အချက်လက်သိမ်းပေါင်းများစွာကိုရယူပြီးတော့ဒီ WikiLeaks စာမျက်နှာမှာဖော်ပြခဲ့တယ်လို့ဆွဆွဲထားပါတယ်။အဆန့်ကိုအမေရိကန်ဖောက်ပြမှုကြောင့်အကျဉ်းထောင်တွေအတွင်းမှာဆက်လက်ဖမ်းဆီးထားပြီးတော့သူ့အနေနဲ့အမေရိကန်နဲ့ဆွီဒင်နိုင်ငံတွေကိုတရားခံအဖြစ်ပြောပြောင်းပေးခံရနိုင်မဲ့အခြေအနေနဲ့ရင်ဆိုင်နေရပါတယ်နော်။
အန္တရာယ်ဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိဟိုင်းဒိုမီတာ25 kHz 11965ဟိုင်းဒိုမီတာ32 kHz 9390ညဟိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနစ်တကျတွေမှာဟိုင်းမီတာ190 kHz 1505လို့ပြောထုတ်လွှင့်ပေးပါတယ်ရှင
်။သစ္စာနည်းညဘက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ် UNDP ကုလသမဂ္ဂဒုက္ခသည်များဆရာမဟာမင်းကြီးရောင် UNHCR နဲ့မြန်မာအစိုးရတို့ကြားပူးပေါင်းဆောင်ရွက်ဖို့နောက်ထပ်သက်တမ်းတစ်နှစ်တိုးမဲ့အပေါ်မှာကျေနပ်အားရကြောင်း UNHCR မဟာမင်းကြီး Filippo Grandi ကပြောကြားခဲ့ပါတယ်။အခုအညီလိုအပ်နေသူတွေရဲ့အခြေအနေတိုးတက်စေဖို့အစိုးရရဲ့ခိုင်မာတဲ့ကတိကိုပြသရာရောက်တယ်လို့၅ရက်ကြာမြန်မာနိုင်ငံဖြည်းစင်အဆုံးသတ်ကြောင်းဒီကနေ့ထုတ်ပြန်တဲ့ညင်ညာချက်ထဲမှာဖော်ပြထားပါတယ်။မြန်မာနိုင်ငံကပ်ဘေးဒဏ်စီမံခန့်ခွဲရေးဌာနနဲ့ UNHCR တို့ကြားတိကျနားလည်မှုစာချုပ်လှကိုလည်းကြာသာပတင်းတွေတုန်းကလက်မှတ်ရေးထိုးခဲ့တယ်လို့ကုလသမဂ္ဂရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါအပြင်စစ်ဆောင်ဒုက္ခသည်တွေနိုင်ငံမဲ့ဖြစ်နေသူတွေအရေးအတွက်အစိုးရရဲ့ဆောင်ရွက်မှုတွေအပေါ်ကူညီပံ့ပိုးရေးအတွက်လည်းမစ္စတာဂရန်ဒီနဲ့အစိုးရကြားထပ်ပြီးသဘောတူခဲ့တယ်လို့ပြောကြားထားပါတယ်။သူ့ရဲ့၅ရက်ကြာခရီးစဉ်အတွင်းရခိုင်ပြည်နယ်ကဒုက္ခသည်စခန်းတွေကိုတွားခဲ့တယ်လို့ရိုဟင်ဂျာလူမှုအသိုင်းအဝိုင်းတွေနဲ့လည်းတွေ့ဆုံခဲ့ပါတယ်။မြေပြည်တော်မှာလည်းနိုင်ငံတော်တိုင်ပင်ခံဒေါက်တာဆန်းစုကြည်နဲ့တွေ့ဆုံပြီးဘင်္ဂလားဒေ့ရှ်ဘက်ရောက်နေတဲ့ဒုက္ခသည်တွေပြည်ရင်းမှာအိုးအိမ်ဆွန့်ခွာနေရသူတွေနေရက်ကိုဘေးရန်တွေကင်းကင်းပြတ်နာရေးကိုအရေးယူဆောင်ရွက်ပေးဖို့တိုက်တွန်းခဲ့တယ်လို့ကုလသမဂ္ဂကပြောပါတယ်။ IDP စခန်းတွေပိတ်နိုင်ဖို့အစိုးရရဲ့အထောက်ဆောင်ရွက်မှုတွေအပေါ်မှာလည်း UNHCR မဟာမင်းကြီးကအသိအမှတ်ပြုခဲ့ပါတယ်။ထိုင်းနိုင်ငံမှာကြံနေသေးတဲ့ဒုက္ခသည်တသိန်းနီးပါးကိုအထောက်အထားစီစစ်ရေးကိုအချိန်မြှင့်လုပ်ဖို့လည်းမဟာမင်းကြီးဂရန်ဒီကအစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံခြင်းမှာတိုက်တွန်းခဲ့တယ်လို့ကုလသမဂ္ဂထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်မခံတဲ့မြန်မာအစိုးရကတော့ဒုက္ခသည်တွေပြန်လည်လက်ခံရေးအတွက်အထောက်ဆောင်ရွက်နေတယ်လို့ပြောကြားခဲ့ပါတယ်။
ဟွာဝေးဆက်သွယ်ရေးနဲ့နည်းပညာလုပ်ငန်းကြီးကိုတီထောင်သူအမှုဆောင်အရာရှိချုပ်ရန်ကျန်ဖေးဟာသူ့လုပ်ငန်းနဲ့တရုတ်ဆိုရကြဆက်ဆံရေးကိုလိန်ညာပြောနေတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုကဆွဆွဲလိုက်ပါတယ်။ဟွာဝေးဟာတရုတ်နိုင်ငံနဲ့တင်မဟုတ်ပဲတရုတ်ကွန်မြူနတီပါတီနဲ့ပါဆက်ပတ်သက်နေတယ်လို့ CNBC ရုပ်သံမေးမြန်းခန်းမှာဝန်ကြီးပွန်ပီယိုကပြောပါတယ်။အဲ့လိုပတ်သက်မှုတွေရှိနေတာကြောင့်ဟွာဝေးကွန်ရက်ထဲကအမေရိကန်ဆိုင်ရာအချက်လက်တွေအတွက်အနေအကျရောက်စီတယ်လို့ဆိုပါတယ်။ဟောဝေးဟာ 5G မြန်လုံးမြင့်အင်တာနက်ဒီကွန်ရက်ဖြန့်တဲ့နည်းပညာနဲ့ပစ္စည်းကရိယာတွေထုတ်လုပ်တဲ့နေရာမှာရှင်းပြနေတဲ့အကြီးဆုံးလုပ်ငန်းကြီးဖြစ်ပါတယ်။ 5G ကွန်ရက်ဖြန့်နေကြတဲ့ကမ္ဘာနိုင်ငံတွေမှာသူ့နည်းပညာနဲ့ပစ္စည်းတွေအသုံးပြုကြအောင်ဟောဝေးကကြိုးစားနေတာပါ။အမေရိကန်ဆိုရကတော့ဟောဝေးကတစ်ဆင့်တရုတ်ဆိုရကထောက်လန်းနိုင်တယ်ဆိုပြီးမတုံ့ကြဖို့ကိုအလေးထားပြောနေပါတယ်။ Australia, New Zealand ဆိုရတွေကတော့ 5G ကွန်ရက်ဖြန့်တဲ့နေရာမှာဟောဝေးကရိယာတွေကိုမသုံးဘူးလို့ညင်ညာထားပါတယ်။ဂျပန်တယ်လီကောင်းကုမ္ပဏီတွေကလည်း Huawei ရဲ့ smartphone တွေအကြောင်းကိုရက်ခဲ့ပါတယ်။ဒါပေမဲ့အရှေ့တောင်အာရှ၊ဥရောပနဲ့အာဖရိကနိုင်ငံတချို့ကတော့ Huawei ကိုဆက်လက်အသုံးပြုနေကြပါတယ်နော်။
ဥရုယာတီပြောင်းလဲဖောက်ပြန်မှုအပေါ်နိုင်ငံရေးသမားတွေစီးပွားရေးလုပ်ငန်းတွေကထိတိရောက်ရောက်ကိုင်းတွယ်ဖို့တောင်းဆိုတဲ့အနေနဲ့ Australia နဲ့ New Zealand နိုင်ငံတို့ကကြောင်းသူကြောင်းသားထောင်ပေါင်းများစွာလမ်းလျှောက်ဆန္ဒပြခဲ့ကြပါတယ်။ ဒီကနေ့နိုင်ငံပေါင်း120နှစ်ဆယ်ထက်မနည်းမှာပြုလုပ်ဖို့စီစဉ်ထားတဲ့ဆန္ဒပြပွဲတွေအတွင်လူငယ်သက်တမ်းကျော်ပါဝင်လိမ့်မယ်လို့စီစဉ်သူတွေကခန့်မှန်းထားကြပါတယ်။ဖန်လွန်အိမ်တန်းငွေတွေကြောင့်ကမ္ဘာကြီးပူနွေးလာတာကိုလျှော့ချရေးနိုင်ငံရေးနဲ့စီးပွားရေးကောင်းဆောင်တဲ့အမြန်ဆုံးဆောင်ရွက်ချဖို့အတွက်ဆန္ဒပြသူတွေကတောင်းဆိုနေကြတာပါ။ဂျာမနီနိုင်ငံဖရန့်ဖတ်မြို့ကဆန္ဒပြ ီးပူနွေးလာပြီးရာသီဥတုဖောက်ပြန်နေတာကိုအစိုးရကထိထိရောက်ရောက်ကင်တွယ်ဖို့အတွက်ဆွီဒင်နိုင်ငံကအသက်16နှစ်အရွယ်အကြောင်းသူဂရက်တာသွန်ဘတ်ကတကူရောလှုပ်ရှားမှုစတင်ခဲ့ပြီးတဲ့နောက်မှာအနာဂတ်အတွက်တောင်းကြနေများ The Fridays for Future ဆိုတဲ့လှုပ်ရှားမှုတွေကိုကမ္ဘာတဝန်းကအကြောင်းသူအကြောင်းသားတွေလှုပ်လာကြတာဖြစ်ပါတယ်။ Sweden Parliament လွှတ်တော်အစအဦးရှိမှ Greta Thunberg ကတောင်းကြနေတိုင်းအကြောင်းမတက်ဘဲပြီးခဲ့တဲ့နှစ် August လတည်းကစလို့စတင်ဆန္ဒပြခဲ့တာဖြစ်ပါတယ်
။အာဖဂန်နစ္စတန်နိုင်ငံကဘူးမြို့တော်တွေကလူတွေပြစ်နေတဲ့ဗလီတစ်ခုမှာဘုံပေါက်ကွဲခဲ့လို့အစိုးရလူလာတဲ့ထင်ရှားတဲ့ဘာသာရေးခေါင်းဆောင်တယောက်အဖွဲ့ဝင်ဝတ်ပြုကြသူအတော်များများသိဆုံးခဲ့တယ်လို့အာဖဂန်တာဝန်ရှိသူတွေကပြောပါတယ်။ပောက်ကွဲချိန်မှာစီဆုံးသွားတဲ့တရားဟောဆရာဆီမီယူလာရီဟန်ဦးဆောင်ဝတ်ပြုနေခြင်းဖြစ်တယ်လို့ပြည်ထောင်စုဝန်ကြီးဌာနနဲ့မြို့ကန်တွေကပြောပါတယ်။ဘုံကွဲမှုကြောင့်လူ16ယောက်ထက်မနည်းလည်းထိခိုက်ဒဏ်ရာရသွားခဲ့ပါတယ်။တချို့ရဲ့အခြေအနေကစိုးရိမ်စရာကောင်းတယ်လို့သတင်းတွေထွက်ပေါ်နေပါတယ်။တရားဟောဆရာရီဟန်ကိုဥတီတိုက်ခိုက်ပုံရတဲ့တိုက်ခိုက်မှုကဘသူလက်ချက်လဲဆိုတာတော့မသိရသေးပါဘူး။တရားဟောဆရာဆီမီယူလာရီဟန်ဟာတာလီဘန်တွေကိုတိုက်ခိုက်နေတဲ့အာဖဂန်အစိုးရနဲ့အမျိုးသားလူမျိုးရေးတပ်ဖွဲ့တွေအပေါ်မှာအခိုင်အမာထောက်ခံသူလည်းဖြစ်ပါတယ်ခင်ဗျာ
။အာကာတာတွေရောက်နေတဲ့အင်တာနက်ကွန်ရက်အာကာတာတွေကနေပြီးတော့အင်တာနက်ကွန်ရက်ဖြတ်မှုရည်ရွယ်ချက်နဲ့စက်တော်ရေးဂျိုရူအသေးစား60ကို SpaceX ကုမ္ပဏီကဂျာတာဘရီဒီညားကလွှတ်တင်ခဲ့ပါတယ်။ဂျိုရူတွေကိုတင်ဆောင်သွားတဲ့ Falcon 9 SpaceX Rocket ဒုံးပျံကို Florida ပြည်နယ်က Cape Canaveral အာကာတာစခန်းကနေလွှတ်တင်ခဲ့တာဖြစ်ပါတယ်။SpaceX ကနောက်ထပ်ရာနဲ့ချီတဲ့ဆက်သွယ်ရေးဂျိုလူတွေကိုဆေးလွတ်ဖို့ရှိပါသေးတယ်။ဂျိုလူတွေအားလုံးကမ္ဘာပတ်လမ်းကြောင်းထဲရောက်ပြီးတော့မှအာကာသတွေကနေအင်တာနက်ကွန်ရက်ဖြတ်မှာပါ။ဂျိုလူတွေပါတဲ့ rocket တွေနောက်ထပ်6ကြိမ်လွှတ်တင်ဖို့လိုသေးတယ်လို့ SpaceX ရဲ့အမှုဆောင်အရာရှိ Elon Musk ကပြောပါတယ်။ဝေးလံခေါင်ဖျားတဲ့အန္တာတိကတိုက်လို့နေရာမျိုးတွေအထိကမ္ဘာကြီးရဲ့နေရာတိုင်းကိုမျက်နှုံးမြင့်အင်တာနက်ဆက်သွယ်မှုပေးနိုင်မှုရည်ရွယ်ချက်နဲ့ Starlink ဆိုတဲ့ဝန်ဆောင်မှုတွေပေးနိုင်မှုအတွက် SpaceX ကလုပ်နေတာပါ။ကမ္ဘာပေါ်မှာရှိတဲ့ကျောင်းသူကျောင်းသားတိုင်းအင်တာနက်သုံးစေရမယ်၊ကျန်းမာရေးစီးပွားရေးလုပ်ငန်းတိုင်းအင်တာနက်ချိတ်ဆက်နိုင်ရမယ်ဆိုတဲ့ရည်ရွယ်ချက်နဲ့ OneWeb ဆိုတဲ့ကုမ္ပဏီကလည်းစုစုပေါင်းဆက်သွယ်ရေးဂျိုလူ600ထက်မနည်းအာကာသတာထဲရောက်အောင်လို့ဆေးလွှတ်နေပါတယ်။အခုလိုအသေးစားဆက်သွယ်ရေးဂျိုလူအမြောက်အများအာကာသတဲ့ဆေးလွှတ်နေတာကြောင့်အာကာသထဲမှာဂျိုလူအဟောင်းအမိုက်တွေပေါ်လာတဲ့ပြဿနာကိုဘယ်လိုဖြေရှင်းမှာလဲဆိုတဲ့မေးခွန်းတွေလည်းထွက်ပေါ်နေပါတယ်ရှင်။
တောက်ကြညာအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမဆုမြတ်မွန်နဲ့ကိုရန်နိုင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်တည်း VOA ရဲ့ Facebook လူမှုကွန်ရက်စာမျက်နှာနဲ့ website စာမျက်နှာဖြစ်တဲ့ www.bamis.voanews.com မှာလည်းအချိန်နဲ့တပြိုင်ညီနားဆင်နိုင်ကြပါရှင်။အခုအရင်ဦးဆုံးထိတ်တန့်ရောက်သတင်းတွေကိုတင်ဆက်ပေးကြပါတယ်။ကချင်ပြည်နယ်တွင်းစစ်ပွဲတွေကြောင့်နေရက်ဆုတ်ခွာခဲ့ရသူတွေကိုနေရက်ပြန်နိုင်မှုနဲ့နေရက်ပြန်ပြီးသားလူတွေအတွက်အကူအညီတွေပေးနိုင်မှုအပါအဝင်ဒုက္ခသည်တွေပြန်လည်နေရာချထားရေးလက်တွေ့အကောင့်ထည့်ဖော်မှုတွေကိုလုပ်သွားဖို့အမျိုးသားပြန်လည်တင့်မြတ်ရေးနဲ့ငြိမ်းချမ်းရေးဗဟိုဌာန NRPC နဲ့ကချင်စစ်ပွဲဆောင်ပြည်သူတွေကူညီဆောင်ရှောက်ရေးကော်မတီ KHCC တို့ဒီကနေ့တွေ့ဆုံဆွေးနွေးခဲ့ပါတယ်ဒုက္ခသည်အရေးဆောင်ရွက်သူတွေကတော့အပြစ်ခတ်ရစဲရေးကိစ္စကိုအကောင့်ထည့်မဖော်နိုင်သေးသေး၍ဒုက္ခသည်တွေနေရက်ပြန်နိုင်ရေးအဆင်ပြေမှာမဟုတ်ဘူးလို့ပြောဆိုနေကြပါတယ်ဒီအကြောင်းကိုကောင်းဆန်ဟိန်သတင်းပေးပို့ထားပါတယ
် NRPC နဲ့ KACC ဒုတိယအကြိမ်မြောက်တရားဝင်ဒီကနေ့တွေ့ဆုံဆွေးနွေးရမှာတော့ဒုက္ခသည်တွေနေရက်ပြန်ပြီးမူလအသက်မွေးဝမ်းကြောင်းအလုပ်ပြန်လုပ်နိုင်ဖို့နေရာပြန်လည်ချေတော်ရေးအဆင်ပြေအောင်လေ့လာဆန်းစစ်မှုတွေပြုလုပ်ပြီးအကောင့်တဲပေါ်သွားဖို့သဘောတူညီမှုရရှိခဲ့တယ်လို့ KHCC အတွေ့အမူအဖွဲ့ဝင်ဥဖော်ရန်ကားလီကအခုလိုပြောပါတယ
်ဆစ်ဆောင်စခန်းကနေပြီးတော့ဟိုသူ့ရဲ့ရည်ရွယ်ချက်ဒေတာကိုပြန်နယ်တဲ့အပိုင်းဒီမှာဘယ်လိုဘလောက်ရွာကြီးကဘလောက်အထိပြန်သွားပြီးတဲ့ဒီပြန်နယ်တဲ့လူတရားတဲ့ရောဟိုဘယ်လိုမျိုးအခြေအနေအကူအညီရရှိတဲ့အောင်ကျွန်တော်တို့ဘယ်လိုမျိုးပန်ဖို့လဲဒီအပေါ်မှာအခြေခံပြီးတော့ကျွန်တော်တို့ need assessment လုပ်ပြီးတော့ဒီ need assessment ဒီမှာပဲကျွန်တော်တို့ဘယ်လိုမျိုးပဲပုံစံမျိုးနဲ့ဒီ IDP ထံကိုလုပ်မလဲဆိုတဲ့အပေါ်မှာ swinging kit by the Azo Chinoro in assessment and in Lopu to both in check at the new Yahoo Tabarhonia.
A colo Lila says the Murigo to La Tree a piece of Toma Pide Lule, Ufo and Kalika Biaware. Sebuari Jonga, Sichang Duka de Risuda, Pilayaramo, Dido Sichang Dui, a piece in Kangu, Chuza at Kamale, the Martimaran Lenaka, a Puerija, and you know, Dicka, yes, say Lopu Lu a B. Tamada, Duka de Vinay Benay Hale, a simbi Chomu in Naimelu. Kachin Duka de Aji Sangani, the Kachi, a muta primary foundation car, Okuta Usotaka Kulu Piaware.
The Nangangiko, General D. Pretty Kachin, the Dita Poygo, I am the Japanese Lemma, I am Matubian, General D. IGB, you, so Jan Kaime, Anita, I think the Tindo Bolu, General Mine, Yero, Aku, Muzule, Yaromele, Aku, Chachin, Lemma Tu, Aku, Chachin Johnson, through Nea Taikin, they are Puima. ชิมเมจีมูเนี่ยอัญญาชื่อดาบ่ကျွန်တော်တို့ကကြည်ကြည်တဲ့ဘက်ဆိုအကုန်လုံးကမိုးသွေးဆိုတော့မိုးတော်တော်များတယ်လေညာတော့ဘောလုံးကလက်မှတ်ထူးပြီးဆိုရင်တော့မှကျွန်တော်တို့ကမိုးကုန်တော့မှပဲကြံခိုင်းတော့ပူတင်တော့မယ်ပြီးတော့ဒီသားထဲမှာလက်မှတ်ထူးနိုင်ဖို့လေအခုချိန်မှာကဟိုချင်းကဂျုံတော့ပဲရှိသေးတယ်ကျွန်တော်တို့တုံးတက်မိတယ်ပြီးတော့ဒီတကယ်ကျွန်တော်တို့ဟိုကြည်ကြည်မှာရှိတဲ့ကျွန်တော်တို့ အဲ့ဒါကြောင့်အဲလောလောဆယ်ဆယ်သူတို့အနေနဲ့ဒီကြံခိုင်းဖို့ဆိုတော့ကျွန်တော်အမြင်ပြောရမဆိုတော့မလွယ်သေးဘူးလို့ကျွန်တော်ယူဆတယ်ရောက်ကို
ဒီကနေ့ RPC နဲ့ KACC ဆွေးနွေးပွဲကိုတော့မကြီးနားမြို့ကချင်ပြည်နယ်အစိုးရအဖွဲ့ရုံးမှကျင်းပပြုလုပ်ခဲ့တာဖြစ်ပါတယ်ကချင်ပြည်နယ်အတွင်းဆစ်ဆောင်ဒုက္ခသည်တွေနေရပြန်ပြီးမူလအတမီဝန်းချောင်းအလုံးပြန်လုံနိုင်ရေးနဲ့ပြန်လည်နေရာခြေထားရေးအဆင်ပြေအောင်ကချင်လက်နက် KIO နဲ့မြန်မာအစိုးရညီနိုင်ရေးမှာ KACC ကကြားဝင်ဆောင်ရွက်ပေးနေတာပါကချင်ပြည်နယ်မှာ2012ခုနှစ်ကနေဖြစ်ပွားခဲ့တဲ့တပ်မတော်နဲ့ကချင်လက်နက် KIA ကြားတိုက်ပွဲတွေကြောင်းကချင်နဲ့ရှမ်းမြောက်မှာဆစ်ဆောင်တသိန်းကျော်ရှိနေပါတယ်ခင်ဗျာ
ကချင်ဘက်ကစစ်ပြေးဒုက္ခသည်တွေရဲ့အခြေအနေကိုကောင်းစွာဟင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ရခိုင်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်ဘက်ကိုတိမ်းရှောင်သွားကြတဲ့ဒုက္ခသည်တွေရဲ့အနေအထားကိုလည်းကြည့်ရအောင်ပါ။ရခိုင်ဒေသအတွင်းကပြည်ပခါတွေကြောင့်အိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ရတဲ့ဒုက္ခသည်တွေနေရရင်းပြန်လာနိုင်ရေးလုပ်ငန်းစဉ်တွေနှောင့်နှေးနေရတာဟာမြန်မာနိုင်ငံဘက်ကပူးပေါင်းဆောင်ရွက်မှုမရှိတာကြောင့်မဟုတ်ပဲဘင်္ဂလားဒေ့ရှ်ဘက်ကလိုက်ပါဆောင်ရွက်မှုမရှိတာကြောင့်ဖြစ်တယ်လို့မြန်မာအစိုးရတာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကြိုးပမ်းနေမှုနောက်ရခိုင်ပြည်နယ်အတွင်းကနောက်ဆုံးအခြေအနေတွေနဲ့ပတ်သက်လို့ဒီကနေ့ကုလသမဂ္ဂအပါအဝင်နိုင်ငံတကာသံတမန်အတိုင်းဝိုင်းကိုမြန်မာအစိုးရတာဝန်ရှိတဲ့သူတွေကရှင်းလင်းတင်ပြချိန်မှာအဲ့ဒီလိုပြောဆိုခဲ့ကြတာပါအပြည့်အစုံကိုတော့ VOA သတင်းတောင်မတ်မေခတင်ပြပေးထားပါတယ်
ပြည်ရဲ့နှစ်ပိုင်းကရခိုင်ပြည်နယ်တွင်အကြမ်းဖက်ပြည်ပခါတွေကြောင့်အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့ရတဲ့ဒုက္ခသည်တွေနေရပြန်လာနိုင်ရေးကိုမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံပူးပေါင်းဆောင်ရွက်မှုတွေမှာမြန်မာနိုင်ငံဘက်ကအပြေအဝလိုက်ပါဆောင်ရွက်ခဲ့တဲ့အကြောင်းမြန်မာအစိုးရတာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်။လက်ရှိဒုက္ခသည်ပြန်လည်နေရခြားထားရေးလုပ်ငန်းစဉ်နှောင့်နှေးနေရတာဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကနှစ်နိုင်ငံသဘောတူညီချက်နဲ့အညီလိုက်ပါဆောင်ရွက်မှုမရှိတာကြောင့်လို့ဆိုလိုက်ပါတယ်။မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့ရခိုင်ပြည်နယ်တွင်အခြေအနေတွေနဲ့ပတ်သက်လို့ကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေတန်တမန်အတိုင်းဝိုင်းကပုံကိုယ်တွေကိုဖိတ်ခေါ်ပြီးမြန်မာအစိုးရကရှင်းလင်းပြောဆိုတဲ့အချိန်မှာအခုလိုထည့်သွင်းပြောဆိုခဲ့တာပါဒီကနေ့ရှင်းလင်းပွဲနဲ့ပတ်သက်လို့သမရယုံပြောရေးဆိုခွင့်ရှိသူဦးစောထေကအခုလိုပြောဆိုလိုက်ပါတယ
်မြန်မာနိုင်ငံကအခုသတင်းမီဒီယာတွေမှာတော်တော်များများဝေဖန်နေတယ်လို့လုံးဝပြန်လည်လက်ခံလို့စိတ်မရှိတာမဟုတ်ဘူးကျွန်တော်တို့ကပြန်လက်ခံဖို့ဆန္ဒပဲနော်အပြည့်အဝရှိတယ်မရှိတာမဟုတ်တာကိုရှင်းပြခြင်းဖြစ်တယ်နောက်တစ်ချက်ကဘာကြောင့်ဒါကြံ့ကြာနေလဲဆိုတော့ကြံ့ကြာခြင်းအကြောင်းအရာဒါလို့ဆိုကျွန်တော်ရှင်းပြတာဖြစ်တယ်ဒါပေမဲ့ဒါဒီကျွန်တော်တို့ကဘယ်နိုင်ငံဘယ်နိုင်ငံဟိုမှအပြစ်ဖို့ဟိုလက်ညှိုးထိုးပြီးတော့လွှဲချတာလည်းမဟုတ်ဘူးတကယ်လက်တွေ့သဘောတူညီတာကဘယ်လိုရှိတယ်အကောင့်တွေပုံမှုမှာဘယ်လိုဖြစ်နေရယ်ဘယ်နေရာတွေမှာခက်ခဲတွေဖြစ်နေရယ်ဘယ်သူတွေကမလိုက်နိုင်ဘူးဖြစ်နေလဲဆိုတာဒါအသေးစိတ်တန်တမန်အတိုင်းဝိုင်းနောက်ကုလသမဂ္ဂအေဂျင်စီတွေသူတို့ကိုအထူးပြုပြီးတော့ရှင်းပြတာဖြစ်ပါတယ
်ဒီကနေ့ရှင်းလင်းပွဲကတော့ရခိုင်ပြည်နယ်အရေးကိစ္စနဲ့ပတ်သက်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံနဲ့နှစ်နိုင်ငံသဘောတူညီချက်ရယူတာမှာတာဝန်ယူဆောင်ရွက်ခဲ့ပြည်ထောင်စုဝန်ကြီးဦးကျော်တင်ဆွေနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်မှုတွေမှာဦးစီးဆောင်ရွက်နေတဲ့ပြည်ထောင်စုဝန်ကြီးဦးကျော်တင်နဲ့ဒုက္ခသည်ပြန်လည်နေရခြားထားရေးပူးတွဲကော်မတီကိုအဓိကဦးဆောင်နေတဲ့ဦးမင်းသူတို့ကရှင်းလင်းခဲ့ကြတာပါဒုက္ခသည်ပြန်လည်လက်ခံနိုင်ရေးနှစ်နိုင်ငံညီနိုင်ဆောင်ရွက်မှာရမယ့်ကိစ္စဖြစ်တယ်လို့နှစ်ဖက်ပူးပေါင်းဆောင်ရွက်မှုအပြည့်အဝရှိမယ်ဆိုရင်မအောင်မြင်စရာမရှိဘူးလို့လည်းဦးစောထေကပြောဆိုလိုက်ပါတယ်ဒီအတွက်ပူးပေါင်းဆောင်ရွက်မှုတွေဆက်လုပ်တော့မှာဖြစ်တယ်လို့လည်းဆိုပါရယ်ပြီးခဲ့တဲ့နှစ်နိုဝင်ဘာလတုန်းကဒုက္ခသည်တွေပြန်လည်လက်ခံဖို့ပထမဆုံးအကြိမ်စီစဉ်ဆောင်ရွက်ခဲ့ပေမဲ့အောင်မြင်ခဲ့ပါဘူးမြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံကြား ပြီးရတဲ့နှစ်အောက်တိုဘာ30ရက်နေ့ကသဘောတူထားတဲ့အတိုင်းဒုက္ခသည်ပထမတော့ဖြစ်2000ကျော်ကိုနိုဝင်ဘာ15ရက်နေ့မှာစတင်ပို့ဖို့စီစဉ်ခဲ့တာဖြစ်ပါတယ်။လက်ရှိချိန်ထိဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကမကြသေးခင်တုန်းကပို့ပို့ထားတဲ့ဒုက္ခသည်လူ2000ကျော်စီးရင်းနဲ့ကအယောက်600ကျော်ကိုအပြည့်အစုံစစ်ဆေးပြီးပြီလို့လည်းမြန်မာအစိုးရကဆိုပါတယ်။ဒီလိုပို့ပို့တဲ့နေရာမှာနှစ်နိုင်ငံသဘောတူထားတဲ့အချက်တွေအတိုင်းဆောင်ရွက်ခဲ့တာမရှိတာကြောင့်လိုအပ်ချက်တွေပြန်လည်ဖိဆက်ပေးဖို့ကိုတောင်းခံခဲ့ပေမဲ့အခုချိန်ထိဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကပြန်လည်ပို့ပို့တာမရှိသေးဘူးလို့လည်းမြန်မာအစိုးရကရှင်းလင်းပြောဆိုလိုက်ပါတယ်။မြန်မာအစိုးရအနေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ဒုက္ခသည်ပြန်လည်လက်ခံရေးအပအဝင်မူရည်စေတရားမှုဝင်ရောင်းဝယ်တာတာစီကိုအကြမ်းဖက်သမားတွေပူးပေါင်းနှိမ်နင်းဖို့စတဲ့သဘောတူညီချက်တွေနဲ့နားလည်မှုစာချုပ်လာတွေလက်မှတ်ရေးထိုးထားတဲ့အညီဆောင်ရွက်နေတယ်လို့လည်းဆိုပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကပြန်လည်လက်ခံပေးပို့တဲ့လူရည်တွေထဲမှာအာစာဖွဲ့ဝင်လို့တန်တရားရှိသူတွေပါဝင်နေပြီးဒါနဲ့ပတ်သက်လို့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုအကြမ်းဖက်သမားတွေပူးပေါင်းနှိမ်နင်းဖို့သဘောတူညီချက်နဲ့အညီဆောင်ရွက်ဖို့မြန်မာဆိုရဘက်ကတိုက်တွန်းပေးပေးပြက်ကွက်မှုတွေရှိနေတယ်လို့လည်းဆိုပါတယ်။အကြမ်းဖက်သမားတွေနဲ့ပတ်သက်လို့နိုင်ငံလုံးညုံရေးအတွက်နိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်သွားမယ်လို့သမရယုံပြောခွင့်ရှိသူဦးစောထေးကဆိုပါတယ်
။မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ချင်းချောင်းမှုတွေနောက်ဟိုတိုက်ခိုက်မဲ့ဆောင်ရည်ဆိုင်ရာပေါ့နော်။သတင်းချက်လက်တွေရရှိတဲ့အချိန်တွေမှာကျွန်တော်တို့ပုံမူပြီးတော့လေးစားပြီးဆောင်ရွက်ပါတယ်။နံပါတ်1ချက်ကဒီလိုမျိုးသတင်းတွေထွက်ပေါ်ခြင်းတော့မရှိဘူးပေါ့နော်။သို့တော့ကျွန်တော်တို့နိုင်ငံချင်းဟိုဒီဆောင်ရည်ပေါ့ဟိုရတဲ့ဘုဆိုင်ရကွန်ရက်တရားနေလို့ဟိုပြီးတဲ့သတင်းဆက်ရက်ဒီနောက်တစ်ချိန်တည်းမှာပဲကျွန်တော်တို့ကဘာတဝမ်းမှာဖြစ်ဖြစ်နေတဲ့ဒီ ISIS တို့ပါလို့နော်အချမ်းဖက်ကိစ္စတွေနဲ့ပတ်သက်လို့ဆက်ဆက်ဖော်ထုတ်ရရှိတဲ့သတင်းချက်ချက်တွေရရှိတဲ့အချိန်မှာလည်းကျွန်တော်တို့ကိုဗစ်ဒေတာဆောင်ရွက်ပါတယ်
2019ခုနှစ်တုန်းကရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့လုံခြုံရေးကင်းစခန်းတွေကိုအာစာလက်နက်ကိုင်အဖွဲ့တွေစီးနှင်းတိုက်ခိုက်တာတွေလုပ်ခဲ့ပြီးတဲ့နောက်မြန်မာလုံခြုံရေးအဖွဲ့တွေကနယ်မြေရှင်းလင်းရေးဆောင်ရွက်ရမှာအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကရိုဟင်ဂျာမွတ်စလင်အများစုပါတဲ့ဒုက္ခသည်တိုင်းနဲ့ချီထွက်ပြေးကြရသလိုဒီဒုက္ခသည်တွေနေရပြန်ပေါ်ရနှောင့်နှေးနေတဲ့အပေါ်နိုင်ငံတကာအတိုင်းဝိုင်းကဝေဖန်မှုတွေရှိနေကြတာပါရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံတဲ့မြန်မာအစိုးရကတော့ဒုက္ခသည်ပြန်လည်လက်ခံရေးဘင်္ဂလားဒေ့ရှ်အစိုးရနဲ့ပူးပေါင်းဆောင်ရွက်နေကြောင်းနဲ့သူတို့ဘက်ကလက်ခံဖို့အစဉ်သင်းဖြစ်နေကြောင်းပြောဆိုလိုက်ပါတယ်ရှင်
မမေခသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့မန္တလေးတိုင်းပသိမ်ကြီးမြို့နယ်ဘက်ကဘီလက်မြေဆက်ယုံတိဆောက်တာကိုကန့်ကွက်ခဲ့တဲ့ပြည်ပခါရဲ့နောက်ဆက်တွဲအခြေအနေကိုတင်ပြပေးကြပါမယ်။မန္တလေးတိုင်းပသိမ်ကြီးမြို့နယ်အောင်တပြေကျေးရွာမှာကြောင်မီးသွေးသုံးဘီလက်မြေဆက်ယုံတိဆောက်တာကိုကန့်ကွက်လို့ကျေးရွာသားတွေနဲ့တာဝန်ရှိတဲ့သူတွေပြည်ပခါဖြစ်ခဲ့ပြီးဆက်ယုံကိုမိရှို့တာတွေဖြစ်ခဲ့ပြီးတဲ့နောက်သတင်းတပတ်ကျော်အကြာဒီကနေ့မှပဲကိုရန်ကျောင်းသားတို့ကိုရဲတပ်ဖွဲ့ကဖမ်းဆီးခေါ်ဆောင်သွားပါတယ်။ဒီလိုမျိုးဖမ်းဆီးတာဟာမိရှို့တဲ့ဖြစ်စဉ်စောင့်ကြည့်ကင်မရာမှာပါဝင်တဲ့အတွက်လို့ပြောပါရယ်ဒီအကြောင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ခန့်ကသတင်းပေးပို့ထားပါရယ
်မေလ15ရက်နေ့ကမနွေတိုင်းပသိကြီးမြို့နယ်အောင်တပီကြီးရွာမှာကြောင်မီးသွေးသုံးပီလက်မြေဆေးရုံတိဆောက်တာနဲ့ပတ်သက်ပြီးမကျေနပ်ကြတဲ့ကြီးရွာသားတချို့နဲ့အာဏာပိုင်တို့ပြည်ပကဖြစ်ခဲ့ပြီးဆေးရုံကိုလည်းမိရှူတာတွေဖြစ်ခဲ့ပါရယ်သတင်းတပတ်ကျော်ကြာမြင့်လာပြီးတဲ့နောက်ဒီကနေ့မှာတော့အောင်တပီကြီးရွာကကိုရန်ကျောင်းသားမောင်တူဝေကိုအာဏာပိုင်ကဖမ်းဆီးလိုက်ပါရယ်ဒီကနေ့ဖန်စီခံရတဲ့အချိန်လေးနဲ့ပတ်သက်လို့မောင်တူဝေရဲ့ဖခင်ဥွှေအောင်က
ခြေနာကြီးအချိန်ရောက်ကဖဏကြမနေ့ကကြောင်းခွင့်တော့ရမှာဆိုတော့သူတို့ဈေးဝယ်ရင်းနဲ့ဒီစားအုပ်ကလေးပြလာရင်းနဲ့သူသွားကြတယ်ကတုံးရအဲသွားကြတဲ့အခါအပြန်ကြတော့ဒီကလေးကိုဥွှေအောင်ကဘယ်သူလဲခိုင်းကျကိုရက်ခိုင်းနေရရက်ခိုင်းပြီးတော့အရင်ထုတ်လိုက်တယ်နော်ခိုင်းကျတော့အဲ့ဒါမင်းတို့ဘာလဲပေါ့ပါရိုက်ခိုင်းနေလို့လားကလေးတွေကအဲဒီတရုတ်နေတဲ့ကုမ္ပဏီဝင်းထဲကိုခေါ်သွားလိုက်အခေါ်သွားလိုက်ပြီးမှခလေးတွေကိုနေတော့ဥရှိယုံသားကျွန်တော်ပဲလို့ဆိုကျွန်တော်သားပြောလိုက်ဆိုအဲ့ဒီမှာလက်ရှိကဖမ်းသွား
ဥရှိယုံကပြီးခဲ့တဲ့ဆန္ဒပြပွဲမှာဥဆောင်ပါဝင်တဲ့လူတူပါဒီအတွက်တာဖြစ်သူကိုဖမ်းဆီးခဲ့ပုံရတယ်လို့ဆိုပေမဲ့ရဲတပ်ဖွဲ့ကတော့မီးရှို့တဲ့ဖြစ်ရဲ့စောင့်ကြည့်ကင်မရာထဲမှာမောင်တူဝေကိုတွေ့တဲ့အတွက်ဖမ်းဆီးတာဖြစ်တယ်လို့ပြောဆိုတဲ့အကြောင်းမန္တလေးဒေသကြီးပသိမ်ကြီးလွတ်တော်ကိုလည်းဦးရဲမင်းကပြောပါတယ်
ရွာရွာလန့်ဆက်တော့ကျွန်တော်လန့်မေးလိုက်တယ်မေးလိုက်တော့စီစီတီဘက်မှာသူတို့မတန်းကြီးထားတဲ့အဲ့ဒီနောက်ပတ်သက်ပြီးတော့အဲ့ဒီကပုံထဲမှာပါနေတဲ့သူဖမ်းလာတဲ့အမျိုးနယ်ရဲတပ်ဖွဲ့မျိုးလေစီစီစီပါပါသူတို့နောက်တန်းကြီးပါတယ်စီစီစီပါပါပေါ်နေတဲ့လူအဲ့ကလေးကအဲ့ဒီမှာပေါ်နေလို့ဖမ်းလာတဲ့နောက်တန်းလည်းပါတယ်ပါလို့ဖမ်းရတယ်ဆိုတော့လေကလေးကတော့ငဲတော့နေရပါ့
ဖမ်းဆီးသွားတဲ့ပတိန်ကြီးရဲစခန်းကအမှုစဉ်ရဲဦးစုံမင်းကို VOA ကဆက်သွယ်မေးမြန်းခဲ့ပြီးမဲ့ဖုံးလက်ကန်ပြကြိုက်ခဲ့ခြင်းမရှိပါဘူးမောင်တူဝေရဲ့ဖခင်ဦးရွှေကတော့သူ့သားဟာမီးလောင်နာကိုတွားကြည့်တာလို့ပြောပါတယ
်သူ CCTV နဲ့ဆိုတော့ CCTV ဆိုတာလူတွေအများကြီးရှိတယ်ဗျာသူကတွားကြတယ်ဗျာကံကိုသူတို့အတွင်းနဲ့မီးလောင်နာအပြင်မှာကတ်ရှိတယ်ဗျာသူတို့အတွင်းနဲ့မီးလောင်နေတဲ့ကိစ္စကြီးကိုအာယုံတော့လွှဲကျင်တော့တာဗျာ
ဧပြီလ15ရက်နေ့ကကြောင်မီးသွေးသုံးဘီလက်မီဆက်ရုံကိုတိဆောက်နေတဲ့မြင့်ရင်းနှီးမြုပ်နယ်မှုကော်မတီကကားတွေဟာကြေးရချင်းဆက်လမ်းမတွေပေါ်မှာဖျက်ဆီးနေတာကိုတားဆီးရကနေပြစ်ပကဖြစ်ပွားခဲ့ပြီးအာနာဝယ်နေဘက်ကပြစ်ခတ်ဖြုတ်ခွင်းခဲ့လို့ကြေးရသားတချို့ထိခိုက်ဒဏ်ရာရရှိခဲ့ပြီးရွာသား3ဦးပါဝင်တရင်ရုံနဲ့တရင်တော်သူဖမ်းဆီးခံခဲ့ရပါတယ်ဖန်ကြီးခံခဲ့ရတဲ့တရင်နောက်ကတော့ဝတ္တရားနောက်ဆက်မှုအားပေးကူညီမှုမိရှုမှုပုံမှန်တွေနဲ့အမှုဖွင့်ထားခဲ့ပါတယ်။ကြေးရသားတွေကတော့ဝင်းကျုပ်ကလာရောက်ဖြစ်ရှင်းပေးမယ်လို့ဆိုပြီးအာဏာပိုင်တွေကလူစုခွဲခိုင်းခဲ့ပြီးမယ်အခုတပတ်ကျော်ကြာတဲ့အချိန်ဒီဘယ်သူမှလာရောက်ညှိနှိုင်းပေးတာမရှိသေးပါဘူးခင်ဗျာ။
ရရှိမှာခင်ဗျာ။မကြကြီးရပိုင်းတော့ကပြောင်းလဲဖြစ်တော်ကနေတည်ပြုလိုက်တဲ့အလုသမားကြီးရငင်းပွားမှုဖြစ်ရှင်းဥပဒေပြင်ဆင်ကြတဲ့ပတ်သက်ပြီးတော့အလုသမားကြီးဆောင်နေတဲ့ဖွဲ့စည်းရေးဘက်ကကန့်ကွက်နေကြပါတယ်။ဒီဥပဒေရအလုသမားတွေအခွင့်အရေးအတွက်ညှိနှိုင်းဆောင်ရွက်တဲ့နေရာမှာအလုသမားတွေဘက်ကအခွင့်အရေးနှင်းနာဆုံးရှုံးမှုဖြစ်နေတယ်ဆိုပြီးတော့ယူဆကြပါတယ်။လာမယ့်စနေနေ့ညဒဲရီလိုက်စနေဘက်မှာတော့မကြကနဆိုလို့ဖြစ်နေတဲ့အလုသမားကြီးရငင်းပွားမှုတွေနဲ့အလုသမားအခွင့်အရေးကိစ္စရပ်တွေကိုဆွေးနွေးမှာဖြစ်ပါတယ်။ပါဝင်စနေမိမြလူရတော်ရှိနေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲရိုက်လေးလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူပါဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မိကုံကိုယ့်ရဲ့အမည်ကိုစာနယ်ဖြစ်စေအသံဖိုင်နယ်ဖြစ်စေကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12323822554ဖြစ်ပြီးတော့အီးမေးလ်လိပ်စာက bemis@voanews.com ဖြစ်ပါတယ်။ပါဝင်စနေမိမြကြမယ်တော်ရှိနေကိုကျေးဇူးပါတယ်ခင်ဗျာ။
မနေ့ကစနေညဒိုင်းလေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုထပ်မံဖိတ်ခေါ်ပြသည်ရှင်။အခုဆက်ပြီးတော့အိန္ဒိယထိုင်းနိုင်ငံထဲမှာခွင့်ပြုပေးထားတဲ့ဆေးကြောက်သုံးဆွဲခွင့်ဥပဒေအကြောင်းသတင်းလွှာကိုတင်ဆက်ပေးကြပါမယ်။ထိုင်းနိုင်ငံမှာဆေးကြောက်ကိုကျန်းမာရေးလိုအပ်ချက်အရာသုံးဆွဲခွင့်ဥပဒေအရာတရားဝင်ခွင့်ပြုတာနဲ့ပတ်သက်ပြီးတော့ဘယ်သူကထုတ်မလဲ၊ဘယ်လိုလူတွေကိုသုံးဆွဲခွင့်ပေးမလဲဆိုတဲ့ရှုပ်ထွေးမှုတွေရှိနေပါတယ်။သုံးဆွဲခွင့်ဥပဒေကိုထိုင်းလွှတ်တော်ကပြီးခဲ့တဲ့နှစ်ကလေးကအတည်ပြုခဲ့တာပါ။သုံးဆွဲသူတွေဒီသတင်းပတ်အတွင်းမှာအပြီးသတ်မှတ်ပုံတင်နိုင်ကြပေမဲ့ဥပဒေအတွင်းနဲ့ပတ်သက်ပြီးစီမင်းစည်းကမ်းထိန်းသိမ်းရေးအဖွဲ့ဘက်ကသတ်မှတ်ချက်တွေပြထမ်းမှုကြံနေပါသေးတယ်စတီစတန်ဖော့သတင်းပေးပို့ထားတာဦးသိန်းထိုင်ဦးပြောပြပေးပါရှင
်ထိုင်းနိုင်ငံရဲ့စီးကြောက်ကိုကျန်းမာရေးလိုအပ်ချက်အရသုံးဆွဲခွင့်ဥပဒေကရှင်းရှင်းလင်းလင်းတော့မရှိသေးပါဘူးဒါပေမဲ့နိုင်ငံတော်ကသုံးဆွဲသူတွေထောင်ထဲချပြေးမှတ်ပုံတင်နေကြပါတယ်ဒီကိစ္စအကြောင်းရပ်တို့တင်တန်းကြိုတက်ခဲ့ရတဲ့ထိုင်းကျန်းမာရေးအရာရှိတွေကမှတ်ပုံလာတင်တဲ့သူတွေကိုကူညီပေးနေပါတယ်အစိုးရဝန်ထမ်းစီမှုတယောက်ဖြစ်တဲ့ဖော်ရမနီရွန်ဘက်ကခုလိုပြောပါတယ်။
နေချုံနေချုံပြန်ထားတယ်။ဒီ
ရဝကကြအစိုးရဥပဒေနဲ့ပတ်သက်လို့ကြောင်းလဲကာလာပါ။စိုးရဘက်ကဥပဒေကိုအဆုံးသတ်အတည်ပြုတဲ့အထိသူတို့ကမှတ်တမ်းထောက်ထားရင်းနဲ့ဈေးကြောက်ကိုလက်ဝဲထားနေပါလေ။ဥပဒေတည်ဖြစ်ရင်စိုးရကတတ်မှတ်ပြီးတဲ့ဆောင်ဝင်တွေနဲ့တိုင်ပင်ဆောင်ရွက်ဖို့ပါ
။ဝေဖန်တဲ့သူတွေကတော့ဈေးကြောက်စိုက်ဖို့စိုးရခွင့်ပြုချက်ရမှစိုက်ခွင့်ရှိမှဖြစ်တဲ့အတွက်ကော်ပိုရေးရှင်းကြီးတွေပဲအမြတ်ထွက်လိမ့်မယ်လို့ပြောနေကြပါလေ။နိုင်ငံသားခွင့်ရေးလှုပ်ရှားသူတယောက်ဖြစ်တဲ့အခရာတက်ချက်ကျနာတို့လိုလူတွေကလည်းအပန်းဖြေဖို့တက်တဲ့သုံးတာမျိုးကိုရှားဆွေးမှုဖြစ်သတ်မှတ်ထားစေဖြစ်တဲ့အတွက်ဆိုရင်လည်းလို့ပြောပါတယ
်။ဒီတမလို့ကတာမကြီးပါတော့မလို့
ဟော။ရဲဘက်ကသတင်းချက်လက်ရပြီးသားဖြစ်တဲ့အတွက်သူတို့အိမ်လာဖမ်းဖို့ကြိုးစားလာမှာကိုလူတွေကအကြီးဆုံးစိုးရိမ်တာပါ။အခုဆိုရင်ကိုကိုကိုဘသူဘဝဘလောက်ပိုင်ဆိုင်နေဆိုတာပြောထားမယ်ဆိုရင်အနာပိုင်းဒီလာဖမ်းတဲ့အခါဥပဒေရလူငင်းချမ်းသာခွင့်ကအကာအကွယ်ပေးမယ်ဆိုတဲ့အာမခံချက်တော့ပေးထားပါတယ်
။စေးကြောက်စီထုတ်ပြီးလူတွေခံစားရတဲ့နာကျင်မှုနဲ့စိတ်သက်သာစေမှုတွေပြောင်းတက်တောင်းသုံးမှုရောင်းချနေတဲ့သူတွေကလည်းအကျိုးအမြတ်နဲ့ဆုံးရှုံးနိုင်ခြင်းကိုတွက်ဆနေကြပါလေ။လောလောဆယ်အိမ်တွေရိုးရာနီးနဲ့ထုတ်လုပ်မှုတွေကအကျိုးရှိတယ်လို့သုံးဆွဲသူတွေကပြောနေတာပါ။စေကြောက်စီထုတ်လို့ရောင်းချသူတူဖြစ်တဲ့ဒေးကအခုလိုပြောပါလေ
။ကျွန်တော်အဖေမှာကင်ဆာရှိတဲ့အတွက်တခြားရွေးရလမ်းရှိရာအကြောင်းဒါကိုလေ့လာတာပါ။ဓာတ်ရုပ်ဆေးဝါးသုံးတဲ့နည်းတွေနဲ့အဖေကိုကုသရတာမျိုးကျွန်တော်မကြိုက်ပါဘူး။ဒါကြောင့်ဆေးကြောက်စီထုတ်ပြီးကုရဲ့နည်းလမ်းကိုကျွန်တော်ရှာတွေ့ခဲ့တာပါ
။အစိုးရစီမင်းစည်းကမ်းထိန်းသိမ်းရေးအဖွဲ့ရဲ့အပြည့်သက်သတ်မှတ်ချက်တွေမပြတမ်းသေးခင်ဒီထိုင်းဆေးကြောက်ဥပဒေတစ်ကဘယ်သူတွေအတွက်ကြိုးရှိစေမလဲစောင့်ကြည့်အောင်မှဖြစ်ကြောင်းပါခင်ဗျာ
။ဦးသိန်းထိုင်ဦးပြောပြပေးသွားတာဖြစ်ပါတယ်ရှင်။မကြခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ယူဝက်မှာတော့အပတ်စဉ်ထုတ်လွှင့်ပေးနေကြကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်။အမျိုးသမီးကဏ္ဍသုတဆုံလေးအမေရိကန်တခွင်နဲ့သိပ္ပံနဲ့နည်းပညာအစီအစဉ်တို့ဖြစ်ပါတယ်ရှင
်။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ကြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းမသောရရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ2019ခုနှစ်မေလ24ရက်တောက်ကြညရဲ့ဒုတိယပိုင်းနိုင်ဝဲအစီအစဉ်ဒီကိုတော့လိုင်းဒိုမီတာ19 kHz 5453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 933ကနေလိုင်းလက်မီတာ190 kHz 1505တို့ကနေည10နာရီအထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝဲမှာတော့အပတ်စဉ်ကဏ္ဍတွေကိုစတိုက်နှားဆင်ရမှာပါအမျိုးသမီးခန္ဓာသုတဆုံးလေအမေရိကန်တခွင်အစီအစဉ်နဲ့အတူသိပ္ပံနဲ့ဤပညာခန္ဓာမှာနှားဆင်ရမှာကတော့
These are two whole coelacanths in preserved in alcohol. Before 1930,
ကဘာပေါ်မှာပြောက်ကွယ်နေပြီလို့သတ်မှတ်ထားတဲ့ silicon ငါးကြီးတွေဒီကနေ့အထိရှိနေဆဲဖြစ်ပြီးတော့တက်ရှိရုပ်ကျွင်းလို့ခေါ်ဆိုလို့ရှိတဲ့ငါးတွေရဲ့အကြောင်းနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်ရှင်။အခုအယူအဆအမျိုးသမီးခန္ဓာကိုတင်ဆက်ပေးကြပါမယ်။ချင်းတိုင်းရင်သူဥပဒေဘွဲရာဒေါ်ကန်ခန်ဒင်းဟာချင်းပြည်နယ်မှာတော့ကြားမထန်းသူအခွင့်အရေးရရှိဖို့အတွက်ကြိုးပမ်းဆောင်ရွက်နေသူဖြစ်ပါတယ်။သူဟာတီးတိမ်မြို့မှာခြေလန်းတယ်လို့အမည်ပေးထားတဲ့ကိုရက်ကနေတဆင့်ရိုးရာဒလီကျင်သုံးနေဆဲချင်းပြည်နယ်မှာကြားမထန်းသူရရှိရေးအတွက်ဆောင်ရွက်နေသူဖြစ်ပါတယ်။ချင်းတိုင်းရင်ရိုးရာဒလီမှာအမျိုးသမီးအခွင့်အရေးခံစားပိုင်ခွင့်အခြေအနေကဘယ်လိုရှိပါသလဲဆိုတာကိုချင်းတိုင်းရင်သူကိုဆက်သွယ်မေးမြန်းထားတာဒီသတင်းပတ်ရဲ့အမျိုးသမီးခန္ဓာမှာဒေါ်လလတန်တင်ပြထားတာနားဆင်ပါရှင်။
ကျမတို့အနေနဲ့ပေါ့နော်ဒီကနေ့ရှားမတန်းတူအခွင့်အရေးရရှိမှုနဲ့ပတ်သက်ပြီးတော့ဆွေးနွေးတင်ပြချင်ပါတယ
်ဟုတ်ကဲ့ရှင်
ဒီကျမတန်းတူအခွင့်အရေးရရှိမှုနဲ့ပတ်သက်ပြီးတော့တော့ကန်ကန်ဒင်းတို့ရဲ့ဒီချင်းပြည်တင်မှာ
ဟုတ်ကဲ့ရှင်
ဘယ်လိုလှုပ်ရှားမှုတွေရှိပါလဲရှင
်ကျမတို့တီးတင်မြို့မှာတော့ကျမတန်းတူမှုအတွက်ကိုကျမတို့အမျိုးသမီးအဖွဲ့တွင်ရက်ရှိပါတယ်ခြေလန်းတဲ့အမျိုးသမီးတွင်ရက်လို့အမည်ပေးထားပါတယ်ကျမတို့မြို့နယ်မှာကအမျိုးသမီးအဖွဲ့ဆိုလို့ဘာသာရေးမှာအများကြီးရှိတော့ညာလဲကျမတို့ရဲ့ Civil Society Site တော့၎င်းအမျိုးသမီးများရဲ့နိုင်ငံရေးပါဝင်မှုနှုန်းမှာလည်းအဖွဲ့အစည်းမရှိတဲ့အတွက်ကြောင့်မလို့အဲ့ဒါကိုကူစားပြုနိုင်အောင်ဆိုပြီးတော့မှကျမတို့ကခြေလန်းတဲ့ဆိုပြီးတော့အမည်ပေးထားခြင်းဖြစ်ပါတယ်လို့ကျမတို့ဦးတည်ချက်ကတော့ကျမတို့ဒီမိုကရေစီအသွင်ကူးပြောင်းရေးမှာအသွင်ကူးပြောင်းရေးကာလနဲ့အညီကျမတို့ရဲ့ယဉ်ကျေးမှုပိုင်းတွေကျမတို့ရဲ့ရိုးရာဒလိပိုင်းတွေကိုခက်နဲ့လျုံနေစွာသွာလာနိုင်အောင်ကျမတို့ရဲ့စီယူဆွဲထားတဲ့ဒလိများကိုခက်နဲ့လျုံနေစွာပြုပြင်ဖို့ကိုအဓိကထားပြီးကျမတို့ဆောင်ရွက်သွားဖို့ရှိပါတယ
်ဟုတ်ကဲ့ဆိုတော့ပြောရည်ရှည်ယူဇွဲအယူဆတွေပေါ့နော
်ဟုတ်ကဲ့ရှင်
အဲ့ဒါတွေကိုပြုပြင်ပြောင်းလဲဖို့ရည်ရွယ်တယ်ဆိုတော့
ဟုတ်ကဲ့ရှင်
ဒီချင်းလူဖွဲ့စည်းမှာ
ဆိုတော့
ကပြုပြင်ပြောင်းလဲဖို့လိုအပ်တဲ့ရှည်ယူဇွဲအယူဆတွေကဘာပါတယ်လဲအမျိုးသမီးတွေပေါ်မှာရောဘယ်လိုသွားပြီးတော့ညှိနှိုင်းမှုတွေရှိတယ်လို့ယူဆပါတယ်ရှင
်ကျမတို့ဒီရိုးရမှာပထမဆုံးကတော့ကျမတို့ရဲ့ဖိုးပွားပိုင်အမွေကိုအမျိုးသမီးများမရရှိပါဘူးဒီအပြင်ကျမတို့မိဘတွေရဲ့လက်ထပ်ပွားပစ္စည်းတောင်မှကျမတို့အမျိုးသမီးများကအမွေမရခဲ့ပါဘူးဒီအပြင်ကျမဒုတိယအနေနဲ့ပြောချင်တာကတော့အိမ်ထောင်သက်အမျိုးသမီးများရဲ့အခန်းကဏ္ဍမှာတကယ်လို့များအမျိုးသားတည်ဆုံးတဲ့အချိန်မှာအ ไอ้ตัวเย่เลี้ยงไม่ยากก็ตามที่มีมวยพ่อแค่บูที่เอพี่ตามมวยเป็นเนี่ยมีตัวมีแต่มวยพ่อแม่ส่วนใหญ่จะมาอันมีตัวที่ส่งเนี่ยเนี่ยมาไอ้ที่มีตัวมีอ่ะกูเย่มีบ้าเองกูเปลี่ยนตัวยาเลยอันนี้ท่าใช่ปะเด้ที่เอพี่จะมารู้เย่ที่อยู่ยาแต่ว่ามาอันมวยกีซ่าเนี่ยเป็นเด็กบีโร
ตามมวยบุษย์เนี่ยมีตัวมีมีอากูดีกันเนี่ยที่มวยสักการ์คนลงวะไม่อยากชี้แค่จัดเดี๋ยวบ่มีตัวมีดีอินทร์ปีเรียนยามาโอเคกูเป็นส่งเพียบพันกูยังเป็นเราชีบาเลยเช่นจมารู้เย่อยู่ยาเดลิทเฮมากูเย่อามาเย่อินทร์บ่จมารู้เย่เขียวตัวเย่เลี้ยงไม่ยาเลทเทอร์เนี่ยมาที่เกลือมีากูเย่อามาส่งตัวลูกชีกู แค่โอ้กูกูนี่มากะเปลี่ยนอยู่ยามไม่อันนี้ทำอยู่สิบาร์เลยแต่เราพูดถึงกันเลยคู่เชิงที่บ่เนาะแต่เราถ้าเกิดเราเปลี่ยนเนาะถ้าเกิดอยู่ยาเดลิซีอยู่สวยอันนี้ทำอยู่เบสิเดอันนี้กูกูนี่กะกูแค่โอ้กูอยู่ไม่เนี่ยมากูกูเรามีตัวมีกูนี่กะส่งเพียบไปขึ้นเงียบไปขึ้นลบไปขึ้นมีตัวมีอาการกันละมาไม่ใช่ได้บ่บูสุดาเลยเปลี่ยนเช่นมาเลย
โซโลราการ์ดีเชนลูกเพื่อสิ่งตรงดันเดลิกาสโลชินเอมิวต์มีดีปอบอนะโซโซว่าตัวกังคันดินเชนเบียดลูควีจ้าเซซ่าดารีมียาอีชินีเดตบอบโอเคไปเช่นเอลูชินีเดคามาคุลูตัวกังคันดิงอะไรลูตัวชินีสุริคาจารอดีชูยูสเวยูซาดีกูบอนะผิวเปลี่ยนเปลี่ยนเนื้อปีโรโอเคดีตัวยี่เวนบอนะกูเชนลูกเพื่อสิ่งมาอเมิวต์มีดี
ดันดูคุยยาชีมูอัดเว่เป็นลูกสาวเงี้ยนี่บาลีเช่กูเพื่อสิ่งชิลันติสุดเลยเพื่อสิ่งอะไรเพื่อทำอิสระจมารู้ว่าอะไรชิลันติอพยานี่บีโรจมารู้อะไรอเมริกามีอพยเวียนมีอากูจมารู้ว่าอยู่ยาเดลิกาคุณเลชีจมารู้เจนตงนี่เดจมารู้ยังไลน์นานี่เดจมารู้ยัดตียาเดอันนี้ท่าดีจมารู้ยังที่สาวมูยามตัวเวลูยาตัวนี่บาลีสุราอุจมาเต็นนั่นเป็นบีโรกู ที่เต็นยูนิบาร์เลยอะไรเป็นมาจมารู้เย่ที่เดลี่ยูยามากาโดที่กูเย่มิโอเน่ไต่มาเย่กูเย่มิโอหน่วยสุไลชิบาร์เลยอะไรมิโอหน่วยสุไลปอมาโดมาแต่มิโอหน่วยเน่แต่มิโอหน่วยก็ยูซ่าเช่นมาดูเร่ตัวจังมั้งลูกอะไรแต่มิโอหน่วยสุเน่แต่มาดูเร่ไอยาดิโอดูเร่ไอยาดิปูบังบิดออกมาแค่เน่มาเลี้ยงนี่เร่หาดิโก้ผิวเปลี่ยนใจเอาสุเร่อติปิญญาเปย์เย่ตัวเน่
เอลูจูบามีชิลังอ๋อเป็นลูชินิชิบาลิชอากูอะไรยานีบีโรจมารุยาลาเรดีทารีอาลงกูจมารุเย่เชมปีเน่ฟลอดอมาเต็มเปียเมไอเชมปีเน่ฟลอดอกาเดเซนจมารุมาไลน่าเจนตงนี่เดเชนเอออุบลิชิบาลิไอเชนเอออุบลิเทมาจมารุเย่อเมซักคันควินเน่ดอลกาวจมารุเย่เทมียาเลทัชเชนอเมียวตมีอคันกันดามียากูจมารุเอรีเซนันเตอเมียวตมีอพวยกันนีบีโรอสูเต็นตุยนบีโรมาดีฟลอดอกูเต็มเปียเมฟลอดอกาเนบีโรปีทองสูฟลอดอก
การนี้พี่รอบพี่ทองสู้แล้วดอการนี้พี่รอบพี่ทองสู้แล้วดอการนี้พี่รอบพี่ทองสู้แล้วดอการนี้พี่รอบพี่ทองสู้แล้วดอการนี้พี่รอบพี่ทองสู้แล้วดอการนี้พี่รอบพี่ทองสู้แล้วดอการนี้พี่รอบพี่ทองสู้แล้วดอการนี้พี่รอบพี่ทองสู้แล้วดอการนี้พี่รอบพี่ทองสู้แล้วดอการนี้พี่รอบพี่ทองสู้แล้วดอการนี้พี่รอบพี่ทองสู้แล้วดอการนี้พี่รอบพี่ทองสู้แล้วดอการนี้พี่รอบพี่ทองสู้แล้วดอการนี้พี่รอบพี่ทองสู้แล้วดอการนี้พี่รอบพี่ทองสู้แล้วดอการนี้
ချင်းပြည်နယ်မှာမြို့သမီးတွေရဲ့ရေဘူရအခြေအနေကဘယ်လိုရှိပါလဲရှင်။ပညာရေးအခြေအနေ၊ကျန်းမာရေးအခြေအနေ၊လူမှုစီးပွားရေးအခြေအနေပေါ့နော
်။လူမှုနေထိုင်မှုကတော့ဟိုကျွန်မအမြင်ကတော့တော်တော်လေးကိုအဆင့်နှိမ့်ပါသေးတယ်လို့ဆိုလို့ချင်ပါတယ်။ပညာရေးပိုင်းမှာတော့အမျိုးသမီးတော်တော်များများကတော့ဆယ်တန်းကိုကျော်လွှားနိုင်မှုနှုန်းကနည်းတယ်။နေရပြင်ကျမတို့ရဲ့ဒီဆင်းရဲမွေးတည်မှုလို့ပဲဆိုရပါလိမ့်မယ်မိဘရဲ့ဝင်ဝင်တစ်ခုတည်းနဲ့ဖြစ်တဲ့အတွက်ကြောင့်မလို့ဒီကနေ့အထိအမျိုးသမီးများကျမတို့ဆယ်တန်းအောင်တော်ညာလဲပညာရေးကိုဆက်သက်နိုင်တဲ့အခွင့်အလမ်းက
ชีดอญาเลยจมารุเยวนเวมิตาสุเยวนเวจ้องหมูโลไม่ตั้งหน่ายเตะอฉินอะไตนดาที่เวชิบาเตเดลุอนัตตคุอะบะเนาะซะซะว่าดอกั่นขันเตียนเปียวตุลุดิชีโยซเวอยู่ซาดิปิ่วเปียนเปียงเลบุสุเรคามาโอเคอะสินเซมบ่เนาะอุปริปิ่วเยอไปบาอธิตวามะสุโลชิงโอเคชะอองยินบุอลเวซงนี่กะรออะเมียวตมิดิอินเนดิซงแฟปไกกวินชีเดเนียดิมา
ရှိဘူးလိုအပ်တယ်လို့ကျမယူဆပါတယ်အဲ့တော့ချင်းတီနယ်မှာရောဘောနော်အမျိုးသမီးတွေနေနေဒီဆုံးဖြတ်ပိုင်ခွင့်ရှိတဲ့နေရာဒီမှာရှိဘူးလိုအပ်တယ်လို့ကျမယူဆပါတယ်အဲ့တော့ချင်းတီနယ်မှာရောဘောနော်အမျိုးသမီးတွေပါဝင်တဲ့အခန့်ကဏ္ဍကဘယ်လောက်ရှိပါလဲရှင်အခန့်ကဏ္ဍကတော့အရန်နေသေးတယ်2023ငါးမှာလဲအမျိုးသမီးတူပဲဘောနော်အခုလဲတန်တလာကအမျိုးသမီးတူပဲဘောကျမတို့ရဲ့နိုင်ငံရေးမှာအမျိ ကျမတို့ကခန့်တင်းတို့ရဲ့ချင်းယူရမှာပေါ့နော်ဟုတ်ကဲ့ရှင်မှတ်သားပွေရာသူယူစကားလေးတွေစကားပုံလေးတွေများရှေမျှဝေးပါလားအဲ့ဒီအမျိုးသမီးအမျိုးသားတွေအခြေအနေနဲ့ပတ်သက်ပြီးတော့ပေါ့နော်ကျမတို့မာဆိုစက္ကမမိမိတခုတော့ရှိတာပေါ့နော်စက္ခီအပီးဆန်အနုဆန်နဲ့အဲ့ဒီအသေးပေကတော့အမေကောင်းရင်သမီးကောင်းနေပေါ့ အမေဦးဆောင်မှုကောင်းရင်ဟိုဒါသမီးကောင်းတယ်ပေါ့ဒီအခုလိုတောက်ကြညနဲ့မနက်ဖြန်စနေမနက်ခင်းနေမှာလဲတလှည့်ပြန်ပြီးထုတ်လွှင့်ပေးမှာမို့ဆောင်မြောနားဆင်နိုင်ပါတယ်အခုဆက်ပြီးတော့တုဒ္ဒဆောင်ရင်အမေရိကန်တခွင့်အစီအစဉ်ကိုတင်ဆက်ပေးကြပါတယ်ဒီသတင်းမှရဲ့တုဒ္ဒဆောင်ရင်အမေရိကန်တခွင့်အစီအစဉ်မှာတော့မမိုရီယယ်ဒေးကြာဆုံးစစ်သည်တွေအတွက်အောက်မေ့ပွဲနေ့အကြောင်းကိုကိုအောင်အောင
American ပြည်ထောင်စုမှာမေလရဲ့နောက်ဆုံးသတင်းပတ်တင်းလာနေကို Memorial Day ကျဆုံးစစ်တီတွေအတွက်အောက်မေဘွယ်နေ့အဖြစ်သတ်မှတ်ထားပါတယ်။ဒီနေ့အတွက်အောက်မေဘွယ်နေ့ကိုတော့မေလ29ရက်နေ့မှာကျင်းပတာပါ။နိုင်ငံတော်အားလည်းအဖြစ်သတ်မှတ်ထားတဲ့ဒီအောက်မေဘွယ်နေ့မှာအထိမ်းအမှတ်အခမ်းအနားတွေ၊ကြီးတက်လမ်းလျှောက်ပွဲတွေ၊ပျော်ဝဲရွှင်ပွဲတွေ၊ဂီတဖျော်ဖြေပွဲတွေနိုင်ငံတော်ဝန်ကျင်းပကြပါတယ်။ American နိုင်ငံတော်ဝန် Washington DC, New York, Chicago အပါအဝင်မြို့တော်တော်များများမှာဒီအောက်မေဘွယ်နေ့တွေကိုကျင်းပကြပါတယ်။အဲ့ဒီနေ့မှာဆိုရင်အမေရိကန်စစ်တပ်မှတာဝန်ထမ်းဆောင်နေတဲ့သူတွေကစစ်မှုထမ်းဟောင်းတွေလည်းပါဝင်ဆင်းနေကြပါတယ်။လူလူတွေကတော့စစ်ပွဲနဲ့သက်ဆိုင်တဲ့အမှတ်တရနေရာတွေ၊ကြာဆုံးစစ်သည်တွေကိုမြုပ်နေတဲ့စစ်သည်ငယ်တွေကိုတွားပြီးတန်းစီတွေချ၊အလံငယ်လေးတွေတွားပြီးတော့စိုက်ထူလေးရှိပါတယ်။ကျွန်တော်တို့ VOA ရုံးနဲ့တိမ်မဝေးလာတဲ့ပင်မလွတ်တော်အဆောက်အဦကြီးအနောက်ဘက်မြက်ခင်းပင်မလေးပဲအောက်မေဘွယ်နေ့မတိုင်ခင်အချိုနေ့ည၈နာရီမှာကြာဆုံးသူတွေနိုင်ငံကာကွယ်ရေးတာဝန်ထမ်းဆောင်နေတဲ့စစ်သည်တော်တွေနဲ့သူတို့ရဲ့မိသားစုဝင်တွေကိုဂုဏ်ပြုပြီးဂီတဖျော်ဖြေပွဲကျင်းပသလိုမှတ်တမ်းရုပ်ရှင်တွေနဲ့နောက်ဒီကြပြားတွေလည်းရွတ်ဖတ်ကြပါတယ်ဂီတဖျော်ဖြေပွဲအစီအစဉ်ကိုရုပ်မြင်သံကြားကနေလည်းတက်ရိုက်ထုတ်လင်းပြသပါတယ်ဒီအောက်မေ့ပဲအခမ်းအနားကိုတော့အငင်းစားဗိုလ်ချုပ်ကြီး Colin Powell လည်းအမြဲတက်ရောက်လေးရှိပါတယ
် We would now like to salute all the men and women from our armed services as the orchestra and chorus perform the armed forces medley
United States Coast Guard ဟိုရုံကတော့အမေဘွယ်နေ့လို့မသတ်မှတ်ခင်မှာကြာဆုံးစစ်သည်တွေကိုအမေဂုဏ်ပြုတဲ့အနေနဲ့ပန်းတွေပန်းခွေတွေအလံတွေကိုကြာဆုံးသူတွေရဲ့အမှတ်တိုင်မှာချိတ်ဆွဲစီရင်လေးရှိပါတယ်1868ခုနှစ်မေလ30ရက်နေ့မှာပြည်တွင်းစစ်ပြီးကြာဆုံးခဲ့သူတွေကိုရည်ရွယ်ပြီးပထမဆုံးအကြိမ်ကျင်းပတာပါအဲ့နောက်1883ခုနှစ်မှာတော့နယူးယောက်ပြည်နယ်ဟာအောက်မေ့ဘွယ်နေ့ကိုတရားဝင်အားလည်းရက်နေ့အဖြစ်သတ်မှတ်ခဲ့ပါတယ်။1800အကုန်ပိုင်းနှစ်တွေမှာတော့မြို့တော်တော်များများမှာအောက်မေ့ဘွယ်နေ့အဖြစ်ကျင်းပလာကြပြီးပြည်နယ်တော်တော်များများမှာလည်းတရားဝင်အားလည်းရက်အဖြစ်သတ်မှတ်ခဲ့ပါတယ်။အောက်မေ့ဘွယ်နေ့မှာဆိုရင်တော့မြို့တော်ဝါရှင်တန်မှာအခမ်းအနားတွေတော်တော်များပါတယ်။ Constitution လမ်းမကြီးတစ်လျှောက်9လမ်းတောင်းကနေ18လမ်းတောင်းအထိအောက်မေ့ဘွယ်နေ့ချီတက်လမ်းလျှောက်ပွဲကျင်းပပါတယ်။အခုလိုအကြီးအကျယ်ဆုံးချီတက်လမ်းလျှောက်ပွဲဆင်နွှဲလာတာဒီနှစ်ဆိုရင်15ချိန်မြောက်ဖြစ်ပါတယ်။လမ်းလျှောက်ချီတက်ပွဲအနှစ်80ကြာရပ်ဆိုင်ထားရကနေ2004ခုနှစ်ကနေစတင်ပြီးပြန်လည်ကျင်းပလာတာပါအ အမေရိကန်တပ်ဖွဲ့ဝင်တွေစစ်ပြန်စစ်မှုတန်းကြီးတွေဟာခေတ်ဆက်ဆက်ဝစ်ဆင်ခဲ့ကြတဲ့စစ်ဝတ်စုံတွေကိုဝစ်ဆင်းပြီးခြိတက်လမ်းလျှောက်ကြပါတယ်။တပ်ဖွဲ့ဝင်အင်အားထောင်နဲ့ချီပဝင်ပြီး၃နာရီလောက်ကြာတဲ့ဒီခြိတက်ပွဲမှာအာဖဂန်နစ္စတန်၊အီရတ်စစ်ပွဲတွေကဆလို့ BNN ၊ကိုရီးယားစစ်ပွဲ၊ပထမကမ္ဘာစစ်၊ဒုတိယကမ္ဘာစစ်ပွဲအတွင်းကြဆုံးသွားတဲ့စစ်သည်တော်တွေစစ်ပြန်စစ်မှုတန်းဟောင်းတွေကိုဂုဏ်ပြုကြပါတယ်။လွတ်တော်ရှိကဒီ National Mall လို့ခေါ်တဲ့အမျိုးသားရည်မြမာဆိုရင်လေတပ်ဖွဲ့ဝင်တွေကိုဂုဏ်ပြုတဲ့ခန်းနာစီစဉ်နေများကြီးရှိပါတယ်။အမတ်တရားနေရာတွေဆောက်လုပ်ထားတာမှာဒုတိယကမ္ဘာစစ်ပွဲအတွင်းစာဆုံးစစ်သည်တွေ BNN စစ်ပြန်တွေကိုရီးယားစစ်ပြန်တွေအတွက်အမတ်တရားနေရာတွေအဲ့ဒီနေရာတွေမှာလာရောက်ပန်းစည်းချနိုင်ပါတယ်။ American ပြည်အောင်စုအတွက်အသက်ပေးလူခဲ့တဲ့စစ်သည်တွေအတွက်ရည်ရွယ်ဆောက်လုပ်ထားတဲ့အထိမ်းအမှတ်နေရာတရားစင်ကျော်လောက်ဝါရှင်တန်မြို့တော်မှာရှိပါတယ်။အဲ့ဒီထက်ကလူတီများတဲ့နေရာတစ်ခုကတော့ Marine Corps စစ်ပွဲအထိမ်းအမှတ်နေရာပါဒုတိယကမ္ဘာစစ်အတွင်း1945ခုနှစ်မှာဂျပန်ကျော် Aojima ကို Marine တပ်ဖွဲ့တွေကသိမ်းပိုက်နိုင်ခဲ့ပြီးတဲ့နောက် American Line စိုက်ထူနေတာကိုမှတ်တမ်းတိုက်ပုံရိုက်ကူးနိုင်ခဲ့ပါတယ်အဲ့ဒီတပ်ပုံတွေကအတိုင်း Marine တပ်ဖွဲ့အလံထူနေပုံကိုအမှတ်တရကြောက်ရွံ့ဖြစ်ဆောက်လုပ်ထားတာပါ1985ခုနှစ်ကတည်းကစာဆုံးခဲ့တဲ့စစ်သည်အားလုံးအတွက်ရည်စူးပြီးတော့ဆောက်လုပ်ခဲ့တာလည်းဖြစ်ပါတယ်ဒုတိယကမ္ဘာစစ်ပွဲအမတ်တရအထိမ်းအမှတ်နေရာကိုတော့အမေရိကန်တပ်ဖွဲ့ဝင်16တန်းနဲ့ကြာဆုံးစစ်သည်4သိန်းကိုရည်စူးပြီးတော့ဆောက်လုပ်ထားတာပါ2004ခုနှစ်မေလ29ရက်နေ့မှာစစ်မှုတန်းဟောင်းတွေပြန်လည်တွေ့ဆုံရပြီးအဲ့ဒီအထိမ်းအမှတ်နေရာကိုဖွင့်လှစ်ခဲ့တာပါဆက်ဝိုင်းပုံမြေနေရာပေါ်မှာဆောက်လုပ်ထားတဲ့ဒီအထိမ်းအမှတ်နေရာမှာတော့အမေရိကန်ပြည်နယ်တွေနဲ့စစ်ပွဲတွေအတွင်းအမေရိကန်တပ်ဖွဲ့တွေအမှုထမ်းခဲ့တဲ့တိုင်းပြည်တွေရဲ့နာမည်တွေကိုရည်ထူထားပါတယ်မြန်မာနိုင်ငံလည်းအဲ့ဒီအထိမ်းအမှတ်ပါဝင်ပါတယ်ဒါပြင်အထိမ်းအမှတ်နိုင်ငံပေါ်မှာစာဆုံးအမေရိကန်စစ်သည်တွေအတွက်ရည်စူးပြီးတော့ရွှေရောင်ကျဲ4048ခုကိုလည်းတပ်ဆင်ထားပါတယ်။အောက်မေ့ဘွယ်နေ့လို့ဆိုလိုက်ရင်စစ်ပြန်စစ်မှုတောင်းတွေရဲ့မော်တော်ဆိုင်ကနဲ့လှည့်လည်ပွဲကလည်းလူသိများထင်ရှားပါတယ်။အမေရိကန်တပ်ဖွဲ့ဝင်တွေကိုဂုဏ်ပြုတဲ့အနေနဲ့ Rolling Thunder လို့ခေါ်တဲ့မော်တော်ဆိုင်ကတွေဝါရှင်တန် DC မြို့တော်မှာစုဝေးကြပါတယ်။ဆိုင်ကစီးသူ9သိန်းလောက်ဟာမြို့ကိုလှည့်လည်မောင်းနေတာကြောင့်မိုးချိန်တန်လို့လည်းကြားနေရပါတယ်။Rolling Thunder စီစဉ်ကို BNN စစ်ပွဲနောက်ပိုင်းကတည်းကစတင်ခဲ့ပါတယ် BNN စစ်ပွဲအတွင်းပါဝင်တဲ့စာဆုံး American စစ်သည်တွေကိုဂုံတိတ်ခါရှိရှိတကြိုခွင့်မရသလိုအမိမြေကိုပြန်လည်တည်ဆောင်လာခွင့်မရတဲ့အခြေအနေတွေကိုမီးမောင်းထိုးပြချင်တာကြောင့်အခုလိုမော်တော်ဆိုင်ကယ်နဲ့အင်အားပြချီတက်ကြတာကနေဒီစီစဉ်စတင်လာခဲ့တယ်လို့ဆိုပါတယ်အောက်မေ့ဝယ်နေ့မတိုင်မီမှာပဲ Washington DC နဲ့မြင်းနဲ့သာခြားတဲ့ဗာဂျီးနီးယားပြည်နယ်ရင်းကအာလင်တန်အမျိုးသားစစ်သည်ချင်းကဒီစာဆုံးစစ်သည်တွေမြုပ်နှံထားတဲ့အမှတ်တရအမှတ်တိုင်ကြောက်ကြရရရှိမှာတိမ့်နဲ့ချီတဲ့အလံငယ်လေးတွေကိုလိုက်ပြီးတော့စိုက်ထူကြတာဟာဆိုရင်လေနှစ်ပေါင်း60ကျော်လာပါပြီ The Old Guard လို့ခေါ်တဲ့အခမ်းအနားပြင်ဆင်ရေးဆိုင်ရာတပ်ဖွဲ့ကဒီအလံတွေကိုလိုက်ပြီးတော့စိုက်ထူကြပါတယ်ဤရက်စစ်ပွဲကာလ2010ခုနှစ်မှာစာဆုံးခဲ့တဲ့အသက်22နှစ်အရွယ်အကိုဖြစ်သူအတွက်အလံလာစိုက်ထူသူတပ်ဖွဲ့ဝင်ဒါဂိုတာဝီလျံစ်က
I love you I'm sorry
သူရဲ့ချစ်ချင်းမြစ်သားအကိုဖြစ်သူကိုနေ့စဉ်တရိယာပြီးတော့ဝန်ထဲကြောင်းနဲ့သူလဲစစ်တပ်ထဲမှာအမှုတန်းတဲ့အတွက်အကိုဖြစ်သူဂုဏ်ယူနိုင်လိမ့်မယ်ဆိုပြီးတော့ပြောသွားတာပါ The Old Guard တပ်ဖွဲ့ကဒီစစ်သည်အင်အားထောင်တဲ့ခြေဟာစာဆုံးစစ်သည်တွေရဲ့ဂူပိတ်မှန်တွေမှာအလံငယ်လေးတွေစိုက်ထူကြရမှာပထမဆုံးအချိန်နဲ့ပါဝင်ခဲ့သူ Ashanti Harris က
To just see how many people lost their lives and to be able to put a flag on their tombstone
စာဆုံးရတဲ့ရဲဘော်တွေနဲ့သူတို့ရဲ့အမှတ်တရဂူပိတ်မှန်တွေမှာအခုလိုလာပြီးတော့အလံစိုက်ထူရတာအရန်ကိုအတိတ်ပဲရှိလွန်ပါတယ်လို့ပြောသွားတာပါ The Old Guard တပ်ဖွဲ့မှုပုံမှုကြီးဂျေဆင်ဂါဂီကလည်းဒီရဲဘော်တိုင်းဟာနိုင်ငံအတွက်အလွန်ရေးပါသူတွေဖြစ်ခဲ့ကြပါတယ်လို့ပြောပါတယ
် We're all soldiers and it's our ability to honor those that have gone before us and to be able to do this
ကျွန်တော်တို့အလုံးဟာစစ်သားတွေဖြစ်ပြီးတော့ကိုယ့်အရင်အသက်ပေးလူသွားသူတွေကိုဂုဏ်ပြုဖို့ဟာကျွန်တော်တို့ရဲ့တာဝန်ပါအထူးသဖြင့်ဒီလိုအချိန်မှာမလာရောက်နိုင်တဲ့မိသားစုဝင်တွေအတွက်ကိုယ်စားလုပ်ပေးဖို့ဟာတကယ်ကိုအရေးကြီးပါတယ်လို့ပြောသွားပါတယ်ဒီအမျိုးသားစစ်သည်ကြီးမှာကျင်းပတဲ့အမတ်ရအောင်မြင်ဝင်နေအခမ်းအနားကိုဆိုရင်လဲနိုင်ငံတော်သမ္မတတွေတက်ရောက်မင်ကွန်းပြောကြားကြပါတယ်ဒါပြင်ဂုံဒီရှိပုဂ္ဂိုလ်တွေစစ်မှုထမ်းနေနဲ့ကြာဆုံးသွားကြတဲ့စစ်သည်တွေရဲ့မိသားစုဝင်တွေလည်းတက်ရောက်ကြပါတယ်အများတရစစ်သည်ကူပိတ်မှာနိုင်ငံကောင်းဆောင်နေရာပန်းခွေချအလေးပြုပါတယ်ဒီခမ်းအနားကတော့လူစုပေးတဲ့အားလုံးတက်ရောက်နိုင်ပါတယ်ခင်ဗျာ
က
ကိုအောင်စီစဉ်တင်ဆက်ခဲ့တဲ့သုတဆုံးလေးအမေရိကန်တစ်ခွေအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ဒီအစီအစဉ်ကိုအခုလိုတောက်ကြညာတိုင်းမှာတင်ဆက်ပေးသလိုနောက်သတင်းပတ်ရဲ့အင်္ဂါမနက်ခင်းမှလည်းတလဲပြန်ပြီးထုတ်လွှင့်ပေးမှာမို့ဆောင်မျှော်နားဆင်နိုင်ပါတယ်။အခုဆက်ပြီးတော့ဒေါက်ခင်မျိုးသက်စီစဉ်တင်ဆက်ပေးထားတဲ့သိပ္ပံတဲ့ဤပညာခန္ဓာကိုနားဆင်ကြရအောင်ပါရှင်။
လုံးခဲ့တဲ့ဖြစ်တန်းပေါင်းများစွာကရှင်တန်းပြီးအခုပြောက်ွယ်နေပြီလို့သတ်မှတ်ထားတဲ့ဆီလီကန်ငါးကြီးတွေဟာအခုထိရှိနေသေးဖြစ်ပြီးဒီငါးတွေကိုသိပ္ပံပညာရှင်တွေဘာကြောင့်ရှာဖွေနေကြလဲဆိုတော့ဒီကပတ်မှာပြောပြပေးမှာပါဆီလီကန်ငါးတွေဟာအသားစားသရဝဖြစ်ပြီးပင်လယ်သမုဒ္ဒရာကျမ်းပြင်မှာကျက်စားရှင်တန်တဲ့ငါးမျိုးဖြစ်ပါတယ်6ပေလောက်ရှိရှိပြီးအလေးချိန်ကပေါင်100လောက်ရှိတဲ့ငါးတွေဖြစ်ပြီးသူတို့ကိုပြောက်ွယ်သွားတဲ့မျိုးစိတ်လို့အရင်ကသတ်မှတ်ထားခဲ့တာဖြစ်ပါတယ်။ဒါပေမဲ့သူတို့ဟာခုထိရှင်သန်နေသေးပဲလို့ American သဘာဝသမိုင်းပြရိုက်ကပြရိုက်မှုတဦးဖြစ်တဲ့ Oliver Cranman ကပြောပါတယ်
။ These are two whole coelacanths in alf preserved in alcohol. Before 1938, it wasn't thought this was possible because we only knew them from.
ကျွန်တော်တို့စီမှာအရင်နဲ့စိန်ထားတဲ့ဆီလီကန်ငါးနှစ်ကောင်ရှိပါတယ်။1938ခုနှစ်မတိုင်ခင်ကဆိုရုပ်ကျွင်းကိုပဲတွေ့ဘူးတာမို့သူတို့အခုထိရှင်နေမယ်လို့ဘယ်သူကမှထင်မထားပါဘူး။ဒီမှာတော့နှစ်ကောင်ကိုပြထားနိုင်ပါပြီ
။ဆီလီကန်ငါးတွေဟာလွန်ခဲ့တဲ့နှစ်တန်ပေါင်း360လောက်ကရှင်သန်နေထိုင်တဲ့ငါးမျိုးဖြစ်တာကြောင့်သူတို့ကိုရှာရှာပါပါအသက်ရှင်ရတွေ့ရတဲ့အခါမှာတက်ရှိရုပ်ကျွင်းတွေလို့တင်စားခေါ်ဆိုလေးရှိပါလေလက်ရှိမှာမျိုးစိတ်အားဖြင့်နှစ်မျိုးရှိပြီးအာဖရိကအရှေ့ပိုင်းကမ်းခြေတွေမှာတွေ့ရတဲ့အမျိုးကိုအိန္ဒိယသမုဒ္ဒရာအနောက်ပိုင်းဆီလီကန်လက်တီမာရီယာချာလမ်နီလို့ခေါ်ပါတယ်အင်ဒိုနီးရှားနိုင်ငံဆူလဝါစီကမ်းလွန်မှာတွေ့ရလေးရှိတဲ့အမျိုးကိုတော့အင်ဒိုနီးရှားဆီလီကန်လက်တီမာရီယာမီနာဒွင်းဆစ်လို့ခေါ်ပါတယ်သူတို့ဟာအရင်တုန်းကတော့မျိုးစိတ်ပေါင်း120ကျော်ရှိပြီးရုပ်ကျွင်းအဖြစ်သာမှတ်တမ်းတင်နိုင်ခဲ့တာပါဒီဆီလီကန်ငါးတွေဟာထူးခြားတဲ့အတွက်သိပ္ပံပညာရှင်တွေကတည်တည်ချာချာလေ့လာနေကြတာဖြစ်ပါတယ်သူတို့ဟာလွန်ခဲ့တဲ့နှစ်တန်ပေါင်း65တန်းလောက်ခရေကကွဲပြောက်သွားတဲ့ငါးမျိုးဖြစ်ကြောင်းမှတ်တမ်းတင်ထားတာဖြစ်ပြီးပထမဆုံးသူတို့ကိုအသက်ရှင်ရစပြီးတွေ့ရတာကတော့1938ခုနှစ်ကဖြစ်ပါတယ်အနောက်အိန္ဒိယသမုဒ္ဒရာနီဆီလီကန်ငါးမျိုးကိုတောင်အာဖရိကတိုင်းမှာတွေ့ကြရတာပါဒုတိယအသက်ရှင်ရတွေ့ရတဲ့မျိုးစိတ်ကတော့အင်ဒိုနီးရှားကဆီလီကန်မျိုးစိတ်ဖြစ်ပါတယ်1998ခုနှစ်ကအင်ဒိုနီးရှားဈေးထဲမှာရောင်းနေတာကိုတွေ့ကြရပြီးနောက်တစ်နှစ်မှာတော့အသက်ရှင်ရတဲ့ဒီငါးမျိုးကိုဖမ်းမိကြတာဖြစ်ပါတယ်ဒီငါးတွေဟာသရဝတီရဲ့အဆင့်ဆင့်တိုးတက်ပြောင်းလဲလာတဲ့ဖြစ်စဉ်ကိုလေ့လာရမှာတိတ်ကိုအေးပါတာကြောင့်သူတို့ဟာပြောက်ွယ်နေတဲ့ဂွင်းဆက်တစ်ခုလို့လဲ Oliver Cranman ကပြောပါတယ်
Was the missing link between bony fishes and tetrapods, including human beings. So this was a fantastic expectation. The fact that we hadn't.
A yoshi de ngari gani, chi li jiao ne lu ba wen, jiao yoshi drawa li bi sen sen jiao le mu ma, di ngam yu ga piao ni de guan zhe de ku pi da jiao, zhuo ga de ge miao lin zhe ba, zhuo gu you juan ni ne bei dui bu ge de zhe, zhuo ha piao gu dua ya gani.ပြန်ရှင်တန်လာတဲ့သဘောဖြစ်နေပါတယ
်။ရင်းနေသရဝါလေးတွေကလည်းတဖြည်းဖြည်းနဲ့ကုန်းပေါ်မှာနေတဲ့သရဝါအဖြစ်တိုးတက်ပြောင်းလဲလာတာဖြစ်ပြီးလွန်ခဲ့တဲ့နှစ်တန်ပေါင်း390လောက်မှာဆီလီကန်တွေအဆုတ်ပါငါးတွေနဲ့ခြေလေးချောင်းပါသရဝါလေးတွေဖြစ်နေကွဲပြားလာကြတာဖြစ်ပါတယ်။ဆီလီကန်တွေရဲ့ထူးခြားချက်ကရေရက်လေးခုပါတာပါ။ဒီရေရက်တွေဟာသူတို့ခန္ဓာကိုယ်ကလည်းဆန့်ထုတ်နိုင်ပြီးခြေလေးချောင်းပါသရဝါတွေမြေပေါ်မှာတွားတယ်လို့ရွေးရှားနိုင်တာဖြစ်ပါတယ်။ဒါအပြင်သူတို့ရဲ့မေးရိုးတွေကလည်းထူးခြားပါတယ်။အကျဲကြီးဟနိုင်တဲ့အတွက်ကြီးမားတဲ့သားကောင်ကိုဖန်ဆာနိုင်ပါတယ်။ကြောရွရှိသရဝါနဲ့ဝါရာကတော့သူတို့ရဲ့ကြောရွဟာအခေါင်းဖြစ်နေပြီးအစီရင်းနဲ့ပြည့်နေတာဖြစ်ပါတယ်။သူတို့ရဲ့နှာခေါင်းတွိုက်က rostral organ လို့ခေါ်တဲ့အပိုင်းမှာအာယုံခံနိုင်တဲ့ဆက်နှစ်ရှိပြီးသားကောင်ကိုရှာဖွေနိုင်တယ်လို့အတားအဆီးတွေကိုလည်းရှောင်ရှားနိုင်ဖို့တုံ့ကြပါတယ်။နောက်ထူးခြားချက်တစ်ခုကသူတို့ရဲ့အုံနှောက်ဟာအုံကောင်းခွန်ရဲ့တက်တက်မှနှစ်ရာခိုင်နှုန်းသာရှိပြီးကြံနေရာတွေမှာတော့အဆီတွေနဲ့ပြည့်နေတာပါ။အ စီလီကန်အမဟာတရေသားကိုတခါတလေမှာ၃နှစ်လောက်ထိလွယ်ထားတတ်ပြီးငါးတားပေါက်လေးတွေကိုအကောင်လိုက်မွေးထုတ်တာဖြစ်ပါတယ်။တခါတော့ငါဖမ်းမိခဲ့တဲ့စီလီကန်တကောင်ကိုခွဲစီကြည့်တဲ့အခါမှာအထက်မှာငါးတားပေါက်ကလေးငါးကောင်တွေ့ခဲ့ရတာပါ။စီလီကန်ငါးတွေကိုဂူအောင်သရွားလို့ခေါ်လို့ရှိပါတယ်။နေ့ခါမှာရေအောက်ကအကြောက်ကူတွေအခေါင်းပေါက်တွေကြောက်ချက်တွေကြားမှာငင်းငင်းလေးအိတ်နေလေးရှိပြီးညနေဆောင်လောက်မှအဆရှာစားလေးရှိပါတယ်။အများအဖြစ်ငါးတို့ရေပွဲတို့ရေခူတို့ကိုစားလေးရှိတာပါ။သူတို့ဟာပင်လယ်ကျမ်းပင်တဝိုင်းမှာရေရှားသွားလာကျက်စားနေထိုင်တာဖြစ်ပြီးညဘက်သူတို့အဆရှာထွက်ချိန်မျိုးမှာ၄မိုင်လောက်ထိရေရှားသွားလာလေးရှိပါတယ်။သူတို့နေ့ခါမှာခိုနားဖို့ဂူတွေ့ရင်တော့အဲ့ဒီမှာခိုနားတက်ပါတယ်။ခိုနားရတနေရာထဲမှာစီလီကန်အကောင်ပေါင်းတရာစင်လောက်အတူနေလေရှိပြီးတကောင်နဲ့တကောင်တိုက်ခိုက်တာမျိုးတော့မတွေ့ရဘူးလို့သူတို့ကိုလေ့လာနေတဲ့သိပ္ပံပညာရှင်တွေကပြောပါတယ်။အိန္ဒိယသမုဒ္ဒရာထဲကစီရှီလစ်ကျွန်းတွေဟာဆိုမာလီယာနဲ့ကင်ညာကမ်းရိုးတန်းတွေနဲ့မိုင်းယာချီဝေးတဲ့နေရာမှာတည်ရှိပါတယ်။ဒီကျွန်းတွေဟာလူသူအယောက်ပေါင်နည်းတဲ့အတွက်တဘာဝအတိုင်းရှိနေတာကြောင့်သူတေသနာအတွက်သိပ္ပံကိုတင့်တော်တဲ့ဒေတာပါ။ဒါကြောင့်သိပ္ပံပညာရှင်တွေဟာအဲ့ဒီဒေတာရင်းကတန်တာကြောက်တန်းတွေကိုလေ့လာတာနဲ့ပလတ်စတစ်အန္တရာယ်စောင့်ကြည့်တာပြင်လွန်ခဲ့တဲ့နှစ်တန်ပေါင်းများစွာကအသက်ရှင်နေထိုင်ခဲ့တဲ့ဒီငါးတွေကိုရှာဖွေဖို့ပါဆရာထပ်တန်းနေကြပါတယ်။အဲ့ဒီထဲမှာအောက်စဖို့တက္ကသိုလ်ကသုတေသနပညာရှင်တွေနဲ့အတူနက်တန်အန်ဝါသုတေသနအဖွဲ့ကဒီကျွန်းတွိုက်ကိုလေ့လာဖို့လုပ်နေပါပြီ။သူတို့ဟာအိန္ဒိယသမုဒ္ဒရာတွေကစီရှီလစ်ကျွန်းတွေရဲ့ရေနက်ပိုင်းတွေထဲမှာစီလီကန်ငါရှာပုံတော်ဖွင့်ကြတော့မှာဖြစ်ပါတယ်။သိပ္ပံပညာရှင်တွေဟာစီလီကန်လို့ခေါ်တဲ့ထူးခြားတဲ့တက်ရှိရုပ်ကျွန်းတွေနဲ့အတူသူတို့ရှင်သန်ချက်စားတဲ့ဒေဟစနစ်တွေကိုနောက်ဆုံးပေါ်ဆက်ကရိယာတွေနဲ့ရှာဖွေဆန်းစစ်လေ့လာကြတော့မယ်ဆိုတာကိုသင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံရဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆောင်ကြအောင်နဲ့နော်။
တော်ခင်မျိုးသက်စီစဉ်တင်ဆက်ခဲ့တဲ့သိပ္ပံနဲ့နည်းပညာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ဒီအစီအစဉ်ကိုတော့အခုလိုအပတ်စဉ်တောက်ကြညတိုင်းမှာတင်ဆက်ပေးနေပြီးတော့မနက်ပြန်စနေမနက်ခင်းမှလည်းတလှည့်ပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ VOA ကနေထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ဝေဖန်ကြံပေးခြင်းနဲ့ဆိုရင်တော့ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ် 1-239-382-9554 ကိုဆက်သွယ်နိုင်တယ်လို့အီးမေးလ်လိပ်စာ burmese@voanews.com ကိုလည်းစာရေးသားပေးပို့နိုင်ပါတယ်ရှင်။ VOA မြန်မာပိုင်းရဲ့တောက်ကြညာချက်အစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်။မနက်ဖြန်စနေမနက်ခင်းထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ24-40-51နဲ့လိုင်းလက်မီတာ190တို့ကနေဖန်ယူနားဆင်နိုင်ပါတယ်ရှင်။စီစဉ်နေမကြခင်အဆုံးသက်တော်မှာမို့နောက်ဆုံးကြံနေသေးတဲ့အချိန်မှာနောက်ဆုံးရသတင်းချင်းချုပ်ကိုမဆုမြတ်မွန်ကတလှည့်ကြီးညာပေးပါအောင်ရှင
်ဗြိတိန်ဝန်ကြီးချုပ်ထရီဇာမေကဝန်ကြီးချုပ်ယာရုကနေနှုတ်ထွက်တော့မယ်လို့ဒီကနေ့အကြေညာလိုက်ပါတယ်EU နဲ့ဝန်ကြီးချုပ်မေအစိုးရကြားရရှိထားတဲ့ Britain နှုတ်ထွက်ရေး Brexit သဘောတူညီချက်တွေကိုဗြိတိန်ပါလီမန်မှာထောက်ခံမှုရအောင်မလုပ်နိုင်ခဲ့ပြီးတဲ့နောက်မှာယာရုကနေဂျွန်လ9ရက်နေ့ကျရင်နှုတ်ထွက်မယ်လို့ဒီကတိကြေညာလိုက်တာဖြစ်ပါတယ်ဗြိတိန်ဝန်ကြီးချုပ်တဲ့ရွေးချယ်မှုကိုတော့ရှေ့သတင်းပတ်မှာစတင်မှာဖြစ်ပါတယ်တရုတ်နိုင်ငံနဲ့ဖြစ်ပွားနေတဲ့ကုန်သွယ်ရေးစစ်ပွဲကြောင့်ထိခိုက်နှင်းနာနေရတဲ့အမေရိကန်လယ်သမားတွေအတွက်အမေရိကန်ဒေါ်လာ16ဘီလီယံထောက်ပံ့ကူညီသွားမယ်လို့သမ္မတဒေါ်နယ်ထရမ့်ကကတိပြုပြောကြားလိုက်ပါတယ်တည်နှံဆိုင်ပြိုတောင်သူတွေမွေးမြူရေးသမားတွေနှုတ်နဲ့နှုတ်ထွက်ပစ္စည်းထုတ်လုပ်သူတွေခြံရံပြီးတော့ကြာတာပြင်းနေတဲ့အိမ်ပြတော်မှာသမ္မတထရမ့်ကအခုလိုကြေညာသွားတာဖြစ်ပါတယ်ရာသီဥတုပြောင်းလဲဖောက်ပြန်မှုအပေါ်နိုင်ငံရေးသမားတွေစီးပွားရေးလုပ်ငန်းတွေကထိထိရောက်ရောက်ကောင်းတွယ်ဖို့တိုင်းဆိုတဲ့အနေနဲ့ဩစတြေးလျနဲ့နယူးဇီလန်နိုင်ငံတို့ကကြောင်းသူကြောင်းသားထောင်ပေါင်းများစွာလမ်းလျှောက်ဆန္ဒပြခဲ့ကြပါတယ်။ဒီကနေ့တိုင်ကပေါင်း120ထံမှနေမှာပြုလုပ်ဖို့စီစဉ်ထားတဲ့ဆန္ဒပြမှုတွေအတွင်းမှာလူငယ်တသန်းကျော်ပါဝင်လိမ့်မယ်လို့စီစဉ်သူတွေကခန့်မှန်းထားပါတယ်။ဖန်လုံအိတ်တန်းငွေတွေကြောင့်ကဘာကြီးပူနွေးလာတာကိုရှော့ချရေးနိုင်ငံရေးနဲ့စီးပွားရေးကောင်းဆောင်မြေအမြန်ဆုံးဆောင်ရွက်ချဖို့အတွက်ဆန္ဒပြသူတွေတောင်းဆိုနေကြပါတယ်။ဂျာမနီနိုင်ငံ Frankfurt မြို့ကဆန္ဒပြပွဲမှာတော့ကျောင်းသားတွေဟာ EU ဗဟိုဘဏ်ရှိတဲ့နေရာကိုချီတက်ဆန္ဒပြပြီးမြေအောင်လောင်စာထုတ်လွှတ်တဲ့လုပ်ငန်းတွေအပေါ်ငွေကြေးထောက်ပံ့ပေးနေတာကိုရောက်တန့်ဖို့တောင်းဆိုခဲ့ပါတယ်။ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ် UNDP ကုလသမဂ္ဂဒုက္ခသည်များဆရာမဟာမင်းကြီးရော UNHCR နဲ့မြန်မာအစိုးရတို့ကြားပူးပေါင်းဆောင်ရွက်ဖို့နောက်ထပ်တက်တန်းတစ်နှစ်တိုးမယ်ပေါ်မှာရှင်းလင်းအားရကြောင်း UNHCR မဟာမင်းကြီးဖိလစ်ပိုဂရန်ဒီကပြောကြားခဲ့ပါတယ်ရှင်။
တောက်ကြညာရဲ့နောက်ဆုံးရသတင်းကျဉ်းချုပ်ကိုမဆုမြတ်မွန်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကကိုဇော်ဝင်းလိုက်ဖြစ်ပါတယ်စပိုင်းဆိုင်ရာအတန်ဖက်အင်ဂျင်နီယာကတော့နယ်ဆန်လော့ဖြစ်ပါတယ်ရှင်ကျွန်မကဆုမမဒီညအစီအစဉ်မှုဖြစ်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည
This program has come to you from the Voice of America, Washington.